Welcome to the Voice of America in Burmese.
မင်္ဂလာညချမ်းဖြစ်ကြပါတယ်ခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်မေလ4ရက်ကြာသပတေးနေ့ညဘက်အစီအစဉ်တွေကို Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:20အထိလိုင်းနိုမီတာ24.25 32.51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီကျွန်တော်ညဝင်းအောင်ပါဒီကနေ့ညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပါပါခင်ဗျာ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့မြန်မာနိုင်ငံရဲ့ Catholic Christian ခိုင်းတော့ Vatican တို့ကြားတန်တမာဆက်ဆံတွေပြည့်ဝထားရှိသွားဖို့သဘောတူလိုက်ပါတယ်အမေရိကန်မျိုးသားလူညွှန်ရေးမှာထိတ်တန့်ဦးစားပေးကိစ္စတွေဖြစ်တဲ့မြောက်ကိုရီးယားရဲ့ Nuclear အစီအစဉ်နဲ့ Missile Don't Annie ဖြစ်ရှင်အာဆီယံနိုင်ငံရဲ့ဝန်ကြီးတွေနဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးတို့ဒီကနေ့ Washington DC မှာတွေ့ဆုံမှာဖြစ်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမိုက်ဤတန်စင်နဲ့တူကြီးညာပေးသွားမှာပါ
ဟုတ်ကဲ့ပါခင်ဗျာအီတလီနိုင်ငံကိုရောက်ရှိနေတဲ့ဒေါ်ဆန်းစစ်ကြီးဟာအီတလီဝန်ကြီးချုပ်နိုင်ငံသားဝန်ကြီးတွေနဲ့ရခိုင်အရေးလက်နက်ကန်ညဉ့်ဉန်ရေးပဋိပက္ခကိစ္စတွေအဓိကဆွေးနွေးခဲ့ပါတယ
်။နာမည်တခုနေနေတာသူတို့ကပေါ့လေလူခွင့်ရေပေါ့လေဒီကလူမရလားလူခွင့်ရေဆိုတော့ဘယ်သူပဲဖြစ်ဖြစ်ဟိုမဲမဲဖြူဖြူအဲ့လားလူရဲ့လို့ဖြစ်တာတော့ရှိတယ်အဲ့ဒါမှအိုးမရှိအိမ်မရှိ
ဒီအကြောင်းကိုသတင်းတွေပြီးတင်ဆက်သွားမှာဖြစ်တယ်လို့ NCA လက်မှတ်ထိုးထားတဲ့လက်နက်ကန်တိုင်းရင်းသားအဖွဲ့တချို့27ပင်လုံကိုတည်ရေးမတည်ရေးမတည်ကြာဖြစ်နေရတာဘာကြောင့်လဲလေကျွန်းလူတက်မှုအတွက်ဆွဆွဲတည်တံပေးခံထားရတဲ့မြန်မာနှုတ်ဦးပြန်လှုပ်ပေးဖို့ဘယ်သူကတောင်းဆိုလိုက်တယ်လဲဆိုတာနဲ့မြန်မာခီးသွွားလုပ်ငန်းပိုကောင်းအောင်ဘာတွေလုပ်သင့်တယ်လဲဆိုတဲ့ဆွေးနွေးချက်တွေကိုနားဆင်ရဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန့်စင်တို့ကပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံရဲ့ Catholic Christian ခိုင်းတော့ Vatican တို့ကြားတတမန်ဆက်ဆံပြည့်ဝထားရှိသွားဖို့သဘောတူလိုက်ကြပါတယ်မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆတ်ဆုချင်းနဲ့ပိုယန်မင်းကြီး Francis တို့ Vatican မှာဒီကနေ့တွေ့ဆုံခဲ့ပြီးနောက်မှာပဲဆက်ဆံရေးတိုးမြင့်မဲ့အစီအစဉ်ကိုကြီးညာလိုက်တာပါအရင်ကထိုင်းနိုင်ငံခြေဆိုင် Vatican ကိုယ်စားလှယ်ကတဆင့်မြန်မာနိုင်ငံနဲ့ဆက်ဆံနေရကနေအခုကရန်ကုန်မြို့မှာ Vatican ကျောင်းတော်ရဲ့တန်ရုံးဖွင့်လှစ်ပြီးတိုက်ရိုက်ဆက်သွယ်မှာဖြစ်ပါတယ်ဥရောပခီးစဉ်တစ်စီပိုင်းဖြစ်အီတလီနိုင်ငံမှာရောက်နေတဲ့ဒေါက်ဆန်ဆူဂျီကိုပိုယမ်မီညီဖရန်စစ်ကဂုဏ်သုဆောင်ကျေးဇူးစုလဲချီးမြှင့်ခဲ့တာပါတွေ့ဆုံပြောဆိုမှုအသေးစိတ်ကိုတော့ထုတ်ပြန်တာမျိုးမရှိပါဘူးပိုယမ်မီကတော့မြန်မာနိုင်ငံရခိုင်ပြည်နယ်ကမွတ်စလင်လူနည်းစုတွေပေါ်ခွဲခြားဆက်ဆံမှုတွေနဲ့ပတ်သက်လို့ဒီနှစ်ဆက်မိုက်မှာဝေဖန်ပြောဆိုခဲ့ဥပါတယ်အီတလီနိုင်ငံခီးစဉ်နောက်ဆုံးနေ့ဖြစ်ဒီကနေ့မှာတော့ဝန်ကြီးချုပ်ပေါ်လိုချန်တီလူနီအပါအဝင်အစိုးရတာဝန်ရှိသူတွေနဲ့လဲဒေါက်ဆန်ဆူဂျီတွေ့ဆုံခဲ့တာပါမနေ့ကကလည်းနိုင်ငံခြားရေးဝန်ကြီးအန်ဂျယ်လီနိုအယ်ဖာနိုပါဝင်အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပြီးနိုင်ငံခြားချစ်ချစ်ရင်းနှီးမှုနဲ့ပူးပေါင်းဆောင်ရွက်မှုတိုးမြှင့်ရေးမြန်မာနိုင်ငံဒီမိုကရေစီငြိမ်းချမ်းရေးနဲ့အမျိုးသားပြည်နယ်သိမ်းမြေလုပ်ငန်းစဉ်တွေမှာအီတလီကပံ့ပိုးမဲ့ကိစ္စတွေနဲ့ပတ်သက်လို့ဆွေးနွေးခဲ့ပါတယ်အီတလီခီးစဉ်တိုင်ငံမှာတော့ဒေါက်ဆန်ဆူဂျီဟာဘယ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့ကိုသွားခဲ့ပြီးဥရောပသမ္မတ EU တာဝန်ရှိသူတွေနဲ့တွေ့ဆုံခဲ့ပါတယ်အီတလီခီးစဉ်ပြီးမှာတော့ဥရောပ၃နိုင်ငံခီးစဉ်နောက်ဆုံးဖြစ်တဲ့ဗြိတိန်နိုင်ငံကိုဒေါက်ဆန်ဆူဂျီခီးစဉ်မှာဖြစ်ပါတယ
်အမေရိကန်မျိုးသားလုံခြုံရေးထိတ်တန့်ဦးစားပေးဖြစ်တဲ့မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ထုတ်လုပ်မှုနဲ့ဒုံးကျည်ချင်းချောက်မှုအန္တရာယ်ကိုဖြေရှင်းနိုင်ဖို့အမေရိကန်ရဲ့မဟာမိတ်ဖြစ်တဲ့အာဆီယံအဖွဲ့ဝင်၁၀နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကိုဝါရှင်တန် DC ကိုခေါ်ယူပြီးတော့ဒီနေ့ကြာသပတေးနေ့ကြာရင်တွေ့ဆုံဆွေးနွေးကြမှာပါ။အရှေ့တောင်အာရှနိုင်ငံတွေကိုမြောက်ကိုရီးယားနဲ့တန်တမာရေးအဆက်အသွယ်တွေဖျက်တောက်ဖို့အမေရိကန်ဆိုရကတိုက်တွန်းမှာဖြစ်ကြောင်းကိုနိုင်ငံခြားရေးဌာနအကြီးတန်းရာရှိတဦးက VOA ကိုပြောပြပါရယ်။မြောက်ကိုရီးယားရဲ့တရားမဝင်လုပ်ဆောင်မှုတွေကိုကြားဝင်နှောက်ယှက်ဖို့စုံစမ်းစစ်ဆေးမှုတွေတိုးလုပ်တာနဲ့ပတ်သက်ပြီးအောင်မြင်မှုတချို့တွေ့ရချိန်မှာပဲလုံဆရာတွေအများကြီးရှိနေသေးတယ်လို့နောက်ရရှိတဦးကပြောပါရယ်။အမေရိကန်ဆိုရဟာလုံခြုံရေးဆိုင်ရာကိစ္စရဲ့အများပြားအတွက်အာဆီယံနဲ့ပူးတွဲဆောင်ရွက်မှုကိုပြန်လည်ခိုင်မာအောင်လုပ်ဆောင်မယ်လို့လည်းပြောကြားခဲ့ပါရယ်။ဝန်ကြီးတီလဆန်ဟာကြာသပတေးနေ့မှာနိုင်ငံခြားရေးဝန်ကြီးဌာနမှာအာဆီယံနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေနဲ့ဆွေးနွေးပွဲကိုအင်ရှင်ဖြစ်လက်ခံကျင်းပမှာပါ။ဒီဆွေးနွေးပွဲကိုမြန်မာနိုင်ငံကနိုင်ငံခြားရေးဝန်ကြီးဒေါက်ဆန်းစုကြည်ကိုစားအမျိုးသားလုံခြုံရေးအကြံပေးပုဂ္ဂိုလ်ဦးတောင်ထွန်းကတက်ရောက်မှာဖြစ်ပါရယ်။
တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့စစ်ရှေ့တီးခတ်နိုင်စွမ်းကိုမဆန့်သတ်ဖို့တရုတ်စိုးရပိုင်းမီဒီယာတွေရဲ့ပြောဆိုချက်တွေကိုရည်ညွှန်းပြီးရှက်ရှက်ပါပါမြောက်ကိုရီးယားကတရုတ်နိုင်ငံကိုတိုက်ရိုက်ဝေဖန်လိုက်ပါတယ်နိုင်ငံခြားဆက်ဆံရေးရဲ့အဓိကမန်တိုင်တွေကိုချိုးဖျက်တဲ့အစဉ်ချင်းမဲ့လုပ်ရက်တွေကြောင့်ကြုံလာမယ်ကြီးမားတဲ့နောက်ဆက်တွဲအကျိုးဆက်တွေကိုတရုတ်နိုင်ငံကပိုပြီးနားလည်သဘောပေါက်တယ်လို့ကိုရီးယားပို့သတင်းစင် KCN ရဲ့သဘောထားထင်မြင်ချက်ဆောင်ပါမှာမနေ့ကဖော်ပြလိုက်တာပါမြောက်ကိုရီးယားရဲ့နျူကလ িয়ার စီစဉ်တွေကိုဆွတ်လွတ်ဖို့တရုတ်နိုင်ငံရဲ့တောင်းဆိုမှုတွေကဘောင်ကျော်တဲ့လုပ်ရက်ဖြစ်တယ်လို့မြောက်ကိုရီးယားရဲ့အခွင့်အရေးကိုချိုးဖောက်ရောက်ကြောင်းလဲဖော်ပြထားပါတယ် ရုပ်ကွန်မြူနတီပါတီအားပေါ် Global Times သတင်းစာကတော့နျူကလ িয়ার စီစဉ်နဲ့ပတ်သက်ရင်မြောက်ကိုရီးယားရဲ့စဉ်းစားပုံစဉ်းစားနည်းဟာလွဲမှားနေတယ်လို့ဒီကနေ့ပဲရေးသားခဲ့တာပါ။ပြည်နယ်ငံအနေနဲ့နေဆက်တီသားမှာမြောက်ကိုရီးယားရဲ့နျူကလ িয়ার လုပ်ငန်းတွေနဲ့ညှဉ်းနှုံးမခံနိုင်ဘူးလို့လည်းဖော်ပြထားပါတယ်။ဒီသတင်းမှာနျူကလ িয়ার စစ်ပွဲဖြစ်အောင်အမေရိကန်ကတွန်းပို့နေတယ်ဆိုပြီးမြောက်ကိုရီးယားကဒီသတင်းပတ်သက်ဝေဖန်ခဲ့ပြီးနောက်မှာပဲတရုတ်စုရကတော့မြောက်ကိုရီးယားရဲ့ပက်ထိန်တက်ဒုံးနဲ့နျူကလ িয়ার စီစဉ်နေကြောင်းထိတ်တဲရင်ဆိုင်မှုတွေကြုံနေရတာတွေကိုထင်းထင်းထင်းလှုပ်ဖို့တိုက်တွန်းထားပါတယ်။
ဆီးရီးယားနိုင်ငံမှာဘေးကင်းလုံခြုံတဲ့ဇုံနယ်မြေလေးခုတက်မှတ်ရေးတူရကီရုရှားနဲ့အီရန်နိုင်ငံတို့ကြားဒီကနေ့မှသဘောတူညီချက်ရရှိခဲ့ပါတယ်။ကာဇစ်စတန်နိုင်ငံအစတနာမျိုးတို့ကငင်းချင်းညီလာခံအတွင်းဆီးရီးယားအစိုးရရဲ့မဟာမိတ်သုံးနိုင်ငံကကိုယ်စားလှယ်အဖွဲ့တွေရဲ့အကြီးအကဲတွေသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့ကြပေမဲ့အတိုက်ခံကိုယ်စားလှယ်အဖွဲ့တချို့ကတော့ကန့်ကွက်တဲ့အနေနဲ့အော်ဟစ်ပြီးတော့အစည်းအဝေးကနေထွက်ခွာသွားခဲ့ကြပါတယ်။သဘောတူညီချက်အရဆီးရီးယားတောင်ပိုင်းမြောက်ပိုင်းနဲ့အလဲပိုင်းဒေသတွေမှာဘေးကင်းလုံခြုံတဲ့ဇုံနယ်မြေလေးခုသတ်မှတ်သွားမှာပါ။ဒါမှမဟုတ်လုံခြုံတဲ့ဒေသတွေအဖြစ်သတ်မှတ်ထားတဲ့နေမြေတွေမှာငင်းချင်းရအောင်ဘယ်လိုဆက်လုပ်ရမလဲဆိုတာကိုတော့အသေးစိတ်မသိရသေးပါဘူး။ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂီလက်ဗရော့ကတော့ဘေးကင်းလုံခြုံတဲ့ဇုံနယ်မြေတွေဟာပြစ်ခတ်တိုက်ခိုက်မှုရစေးရေးအတွက်ပူးပေါင်းဆောင်ရွက်ရမှာအရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းကိုပြောဆိုခဲ့ပါတယ်။ဆွစ်ဇာလန်နိုင်ငံဂျီနီဗာမြို့မှာအစောဆုံးဒီလထဲမှာဆနဆွေးနွေးပွဲတွေကျင်းပတဲ့အခါမှာဘေးကင်းတဲ့ဇုံနယ်မြေတပ်မှတ်ရေးကိစ္စကိုဆက်လက်ဆွေးနွေးနိုင်ဖို့မျှော်လင့်ကြောင်းကိုရုရှားနိုင်ငံခြားရေးဝန်ကြီးကဖင်လန်နိုင်ငံခြားရေးဝန်ကြီးတီမိုဆိုအီနီနဲ့တွေ့ဆုံဆွေးနွေးပြီးမှပြောဆိုခဲ့ပါတယ်။
ဗီယိုအမေရိကန်အတန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီအမေရိကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။အမေရိကန်ပြည်တော်စုမှာအိုဘားမာကဲလို့လူသိများတဲ့အဖိုးနှုံးချူသားတဲ့ကျန်းမာရေးဆောက်ရှောက်မှုအစီအစဉ်ကိုပယ်ဖျက်ပြီးအစားထိုးမဲ့ဥပဒေကျန်းတစ်ချက်ကိုဒီကနေ့အောက်လတော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။မလာတယ်မှာတော့ကအလားတူမဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရပေမဲ့ဒီချိန်မှာတော့ထက်နဲ့အောက်လွတ်တော်နေရာစလုံးမှာလူများစုဖြစ်ထိန်းချုပ်ထားတဲ့ Republican ကိုယ်စားလှယ်တွေကလောထက်ထောက်ခံမှုအလုံလောက်ရမယ်လို့ယုံကြည်ထားတဲ့အကြောင်းအောက်လတော်လူနည်းစုခေါင်းဆောင်အောက်လွတ်တော်လူများစုခေါင်းဆောင်ကေဗင်မက်ကာတီကပြောပါရယ်သမ္မတဒေါ်နယ်ထရန့်ပါဝင် Republican ခေါင်းဆောင်တွေကတော့ကျန်းမာရေးဆောက်ရှောက်မှုဥပဒေအစ်စ်ကိုပါတီရင်းကထောက်ခံမှုရဖို့ရပောင်းများစွာကြိုးစားနေကြတာပါကျန်းမာရေးဆောက်ရှောက်မှုဥပဒေချမ်းမှာပြင်ဆင်မှုတွေနဲ့ပတ်သက်လို့သမ္မတအင်ဂျီရိုနဲ့ဆွေးနွေးညှိနှိုင်းခဲ့ပြီးနောက်မနေ့တုန်းကတော့ Republican ပါတီကအလဲအလတ်သဘောထားရှိသူတွေဖြစ်တင်ရှားတဲ့အောက်လွတ်တော်မှနှူးဖြစ်သူ Fred Upton နဲ့ Billy Long တို့ကထောက်ခံမယ်အကြောင်းပြောဆိုခဲ့ကြပါတယ်
ပြည်ထောင်စုအမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားနိုင်ငံပါဝင်ဆွတ်ဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်အောက်လွှတ်တော်စုံစမ်းစစ်ဆေးရေးကော်မတီမှလုံးမယ်တကယ်ပဲဆွေးနွေးပွဲတစ်ခုမှာ American Federal ဆိုရစုံစမ်းစစ်ဆေးရေးဘျူရို FBI အကြီးအကဲ James Comey ဒီကနေ့မှတက်သေးထွက်ဆိုဖို့ရှိပါတယ်။မနေ့ဗုဒ္ဓဟူးနေ့တုန်းကအထက်လွှတ်တော်တရားရေးကော်မတီကိုပြောဆိုခဲ့တာမှာတော့ပြည်ထောင်စုသမ္မတရွေးကောက်ပွဲမှာ Donald Trump အနိုင်ရအောင်များ FBI ရဲ့လှုပ်ဆောင်မှုတွေကအကျိုးသက်ရောက်စေခဲ့သလားဆိုတာမျိုးကိုစဉ်းစားမိချိန်မှာသူအတော်ကြီးစိတ်မသက်မသာဖြစ်ရတယ်လို့ Mr. Comeyပြောသွားပါတယ်ဒီမိုကရက်တစ်ပါတီကနေသမ္မတလောင်းဖြစ်ဝင်ရောက်ရှင်ပြိုင်တဲ့ Hillary Clinton နဲ့ပတ်သက်တဲ့စုံစမ်းစစ်ဆေးမှုတွေပြန်လည်လှုပ်ဆောင်နေတဲ့အကြောင်းရွေးကောက်ပွဲမတိုင်ခင်ရက်ပိုင်းလုံးမှာ Mr. Comey ကပြောဆိုလိုက်တာပါသူရဲ့ဆောင်ရွက်ချက်တွေနဲ့ပတ်သက်လို့ Mr. Comey ကတော့ရွေးကောက်ပွဲမှာ Mr. Trump က Mrs. Clinton ကိုအနိုင်ရကောင်းရယ်ဆိုပြီးတော့လှုပ်ခဲတာမဟုတ်ဘူးလို့ပြောဆိုသွားပါတယ်
ဤဝင်ငွေမြောက်ပိုင်းမှာမနေ့တုန်းကကြောင်မီးသွေးလင်းပောက်ကွဲမှုကြောင့်လူ35ယောက်ထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရရှိခဲ့ကြောင်းအစိုးရပိုင်းသတင်းကဖော်ပြပါရယ်ကိုလက်စတန်ဒေတာကပောက်ကွဲမှုဖြစ်ရာအရမှာအရေးပေါ်ကစေးလုပ်ငန်းတွေဒီကနေ့ထိဆက်လက်လုံဆောင်နေတယ်လို့ဆိုပေမဲ့ကြောင်မီးသွေးလင်းထဲမှာလူဘလောက်ထိပိတ်မိနေတယ်လဲဆိုတာကတော့ရှင်းရှင်းလင်းလင်းရှိပါဘူးသတင်းတွေမှာတော့လူပေါင်းတရာစင်လောက်ကနေ80လောက်ထိရှိနေတယ်လို့လည်းဖော်ပြနေကြတာပါကြောင်မီးသွေးလင်းကိုမှုတ်သွင်းပေးတဲ့အောက်ဆီဂျင်တွေပိတ်မိနေတဲ့သူတွေထက်ရောက်လိမ့်မယ်လို့မျှော်လင့်နေကြောင်းလဲဂိုလက်စတန်ဒေတာကလာချန်နီကစေးအဖွဲ့အကြီးကဟူစိန်မိုအာမာဒီကပြောဆိုခဲ့ပါတယ်ကြောင်မီးသွေးလင်းပိတ်မိနေသူတွေကိုကယ်ဆယ်ဖို့သွားတဲ့သူတွေကတန်းဝယ်ရှုမိသူအနည်းဆုံး25ယောက်ကိုလည်းဆေးရုံတွင်ကုသပေးရတဲ့အကြောင်းကိုလက်စတန်ဒေတာအရေးပေါ်ကစေးစီမံခန့်ခွဲမှုဌာနလက်ထောက်အကြီးကဟာမက်ထရီဇာမွန်တာဇာရီကပြောဆိုခဲ့ပါတယ်
ပြင်သစ်သမ္မတလောင်းတွေဖြစ်ကြတဲ့မရီလာဖန်နဲ့အီမန်နျူရယ်မက်ခရွန်တို့နှစ်ဦးဟာ ဗုဒ္ဓဦးနေ့ညတော့ကရုပ်မြင့်တန်ကြားက12နှစ်ကြာစကားဆွေးထုတ်ခဲ့ကြပါတယ်။ဒါဟာမေလ9ရက်နေ့မှာကျင်းပမဲ့တကြော့ပြန်သမရရွေးကောက်ပွဲမှာကျင်းပခင်ပြုလုပ်တဲ့တခုတည်းသောစကားဆွေးထုတ်ပွဲလည်းဖြစ်ပါတယ်။ဒီစကားဆွေးထုတ်ပွဲဟာလက်ရာဆွန်လက်ဖက်နဲ့ပြိုင်ဘက်အလေလက်ဝါဒီမက်ခရွန်နှစ်ဦးအနေနဲ့ဘသူကိုမဲပေးရမယ်ဆိုတာကိုမဆုံးဖြတ်ရသေးတဲ့မဲဆန်နာရှင်ဆက်ရှိတန်းလောက်ကိုစီယုံနိုင်ရေးအတွက်အကြိတ်နဲ့မဲဆွဲစီယုံရမယ်စကားဆွေးထုတ်ပွဲလည်းဖြစ်ပါတယ်။လူလူစစ်တမ်းတွေမှာမက်ခရွန်ကလက်ဖက်ကိုအပြတ်အသတ်အနိုင်ရနေတယ်လို့ဖော်ပြနေပေမဲ့လည်းဧပြီ23ရက်နေ့မှာကျင်းပခဲ့တဲ့ပထမတကြော်သမရရွေးကောက်ပွဲတွေအပြီးမှာအဲ့ဒီအသားစီးရနိုင်မှုဟာရော့ကျလာနေတယ်လို့ပြောပါရယ်လူလူစစ်တမ်းတွေအရမက်ခရွန်ကလက်ဖက်ကို 60-40 ရာခိုင်နှုန်းနဲ့အသားစီးရနေတယ်လို့ဖော်ပြထားပေမဲ့လွန်ခဲ့တဲ့10ရက်အတွင်း300ရာခိုင်နှုန်းလောက်ထပ်မံရော့ကျသွားတယ်လို့ပြောပါရယ် BMF TV ကနေထုတ်လွှင့်တဲ့ဒီစကားစစ်ထုတ်ပွဲပြီးပြီးချင်းထွက်လာတဲ့လူလူစစ်တမ်းအရလူလူ63ရာခိုင်နှုန်းကမက်ခရွန်ကိုပိုသဘောကျပြီးတော့လက်ဖက်ကို34ရာခိုင်နှုန်းကသဘောကျကြပါရယ်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မတ်ဤတန်စင်တို့ပြောပြခဲ့ကြတာပါ VOA ကနေထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com ကရော VOA ရဲ့ Facebook ဆာမျက်နှာ VOA Burmese News ဆိုတဲ့ဆာမျက်နှာကပါတိုက်ရိုက်အခုထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုအပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုရင်ဆုံးဆက်သွေးမေးမြန်းချက်နဲ့သတင်းပြပူချက်တွေကိုအရင်နားဆင်ရပါမယ်။အီတလီနိုင်ငံရောမမြို့တော်ကိုရောက်နေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ဟာအီတလီဝန်ကြီးချုပ်အီတလီနိုင်ငံသားရေးဝန်ကြီးတို့နဲ့တွေ့ဆုံပြီးရခိုင်အရေးတိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်။ရောမမြို့တော်မှာကျင်းပနေတဲ့နိုင်ငံတကာအလှူတော်အမတ်များညီလာခံမှာလည်းမိကွန်းပြောကြားခဲ့တာပါ။ဒါအပြင်ကက်သလစ်သာသနာပိုင်ပုဟံမင်းကြီးဖရန်စစ်နဲ့တွေ့ဆုံပြီးမြန်မာနဲ့ဗာတီကန်မြို့ပြနိုင်ငံတို့ကြားတန်တမာအဆက်အသွယ်စတင်ထူထောင်ကြောင်းတရားဝင်ကြေညာခဲ့ကြပါတယ်။ဒေါန်ဆန်းစုကြည်ရဲ့ဥရောပခီးစဉ်နဲ့ပတ်သက်ပြီးမတ်တင်ဂီထိုက်ကစူးစီးတင်ပြထားပါတယ်
။အီတလီနိုင်ငံရောမမြို့တော်ကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုအီတလီဝန်ကြီးချုပ်ပေါ်လိုဂျင်တီလိုနီကပလာဇိုခီဂီဝန်ကြီးချုပ်နှံတော်မှာဒီကနေ့လက်ခံတွေ့ဆုံပါတယ်။မနေ့ကအီတလီနိုင်ငံဆိုင်ဝန်ကြီးအန်ဂျလီနိုအယ်ဖာနိုနဲ့ဒေါန်ဆန်းစုကြည်တို့တွေ့ဆုံဆွေးနွေးခဲ့ကြတာမှာတော့ရခိုင်ပြည်နယ်အတွင်းအခက်ကြုံနေရတဲ့အခြေအနေတွေတိုင်းရင်းသားအဖွဲ့တွေကြားငြိမ်းချမ်းရေးလုပ်ငန်းစဉ်တွေကိုအဓိကထားပြီးတော့ဆွေးနွေးခဲ့ကြပါတယ်။တင်းမာမှုတွေကိုရှော့ချနိုင်မှုအတွက်လူမှုစီးပွားဖွံ့ဖြိုးတိုးတက်ရေးကအခြေခံကြတယ်ဆိုတာကိုနားလည်သဘောပေါက်ထားတယ်လို့အီတလီနိုင်ငံဆိုင်ဝန်ကြီးရဲ့ကြေညာချက်ကဖော်ပြပါတယ်။အီတလီအနေနဲ့မြမဒီမိုကရေစီအသွင်ကူးပြောင်းရေးအမျိုးသားပြန်လည်ရင်ကြားစေရေးလုပ်ငန်းစဉ်နဲ့မြမဖွံ့ဖြိုးရေးတို့ကိုထောက်ခံအားပေးခဲ့တယ်လို့ဝန်ကြီးကပြောဆိုပြီးဒီမိုကရေစီစနစ်တရအပြည့်အဝအကောင့်ထဲဖွင့်နိုင်ဖို့အတွက်ကတော့စိန်ခေါ်ချက်တွေအများအပြားရှိနေသေးတယ်ဆိုတာကိုလည်းအီတလီအစိုးရဘက်ကသိရှိသဘောပေါက်ထားတယ်လို့ပြောဆိုခဲ့ပါတယ်။နိုင်ငံတော်အထိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကဒီကနေ့မှပဲအီတလီလွှတ်တော်မှာကျင်းပနေတဲ့နိုင်ငံတကာလွှတ်တော်အမတ်များညီလာခံမှလည်းမိန့်ခွန်းပြောဆိုခဲ့ပါတယ်။ဂျာမန်တန်းတူညီများရေးအမျိုးသမီးအရေးနဲ့ရေရှည်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနိုင်ငံတကာလွှတ်တော်အမတ်များညီလာခံမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကမိန့်ခွန်းပြောခဲ့တာပါ
။ I would like to begin by for inviting me to this conference. I was happy to come for many reasons. First of all because it is a parliamentary conference and I think that
တော်တော်များစကားပြောဆိုခွင့်ရတဲ့အတွက်ကျေးဇူးတင်ကြောင်းပြောကြားခဲ့တယ်လို့မြမရေးရာတွေကလည်းပြောကြားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အီတလီခီးစဉ်အတွင်းဒီကနေ့မှာတော့ကက်သလစ်သာသနာပိုင်ပိုယဟန်မင်းကြီးဖရန်စစ်နဲ့ဗာတီကန်နန်းတော်မှာတွေ့ဆုံခဲ့ပြီးမြန်မာနဲ့ဗာတီကန်မြို့ပြနိုင်ငံတို့ကြားတန်တမာအဆက်အသွယ်စတင်ထူထောင်တဲ့အကြောင်းလဲတရားဝင်ကြေညာခဲ့ပါတယ်။ဗာတီကန်မြို့ပြနိုင်ငံအစိုးရအဖွဲ့အတွင်းရမှုဖုံးတော်ကြီးပီယက်ထရိုပါရိုလီနဲ့လည်းတရားတွေ့ဆုံဆွေးနွေးခဲ့ပြီးမြန်မာနိုင်ငံရေးဖြစ်စဉ်ငြိမ်းချမ်းရေးနဲ့အမျိုးသားပြန်လည်တည်မြဲရေးတို့နဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့တာပါ။တန်တမာအဆက်အသွယ်စတင်ထူထောင်ကြောင်းကြေညာလိုက်တာကြောင့်ရန်ကုန်မြို့မှာဗာတီကန်တန်အဖွဲ့ခန့်အမှားဖြစ်ပြီးဗာတီကန်မြို့ပြနိုင်ငံမှာလည်းမြန်မာတန်ရုံးကိုဖွင့်လှစ်မှာဖြစ်ပါတယ်။အီတလီနိုင်ငံခီးစဉ်အပြီးမှာတော့ဒေါန်ဆန်းစုကြည်ကဗြိတိန်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ်။ပီတင်အစိုးရလွှတ်တော်တာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးမဲ့ခီးစဉ်အတွင်းဖွံ့ဖြိုးရေးရခိုင်ရေးတို့နဲ့ပတ်သက်ပြီးဆွေးနွေးပွဲရှိနေတာပါတန်တမဟောင်းဦးခင်မောင်ကြည်ကတော့ရခိုင်အရေးဆွေးနွေးရနိုင်ပွဲအခြေအနေကိုအခုလိုပြောပါတယ
်နာမည်တခုနေနေတာသူတို့ကပေါ့လေလူခွင့်ရေးပေါ့လေဒီကလူမျိုးရလာလူခွင့်ရေးဆိုတော့ဘယ်သူပဲဖြစ်ဖြစ်ဟိုမဲမဲဖြူဖြူ အဲ့လားလူရဲလို့ဖြစ်တာလို့ရှိရင်အဲ့ဒီမှာအိုးမရှိအိမ်မရှိစိတ်လက်ဖြစ်နေတယ်သူတို့ကကူညီမယ်ဆိုတော့ဒါနဲ့ကသူတို့ကူညီတာဟဲ့လားဒါသာသူတို့ကတော့နောက်နိုင်ငံလူတွေရဲ့ဒါဟိုလူခွေးသဘောရတာဟဲ့လားဒီသူတို့မှာကကြာကြီးနေတယ်ဟဲ့လားနိုင်ငံသားမဖြစ်ဘူးဟဲ့လားအဲ့ဒီကိစ္စတွေကကူညီတာသူတို့ဟိုလိုဒီနှမဲတစ်ခုအနေနဲ့သူတို့ကဟိုဖြစ်စီချင်တဲ့ပုံစံမျိုးနဲ့ကူညီတာတော့မဟုတ်မဟုတ်ပါဘူးလို့ကြားခဲ့မြင်တယ်လေ
ဒါအပြင်1988ခုနှစ်နောက်ပိုင်းရပ်ဆိုင်းထားတဲ့ဗြိတိန်နိုင်ငံရဲ့ပညာတော်သင်အစီအစဉ်ပြန်လည်စတင်နိုင်အောင်ဒေါက်ဆန်းစုကြည်အနေနဲ့ဆောင်ရွက်နိုင်လိမ့်မယ်လို့လည်းတန်တမာဟောင်းဦးခင်မောင်ကြီးကပြောပါတယ
်1988ခုနောက်ပိုင်းမှာဒီအိုနီဂျိုမာဂရက်သက်ချာလက်ထက်ပေါ်ကွန်ဆာဗေးတစ်လက်ထက်မှာပမာပြေကပညာတော်သင်တွေကိုလုံးဝလက်မခံဘူးဆိုပြီးတော့ပိတ်လိုက်တာဘုရားအကြီးတော်အရမ်းမှာရှိတဲ့သူကပညာတော်သင်ဒီတရားလောက်ရှိတယ်အင်္ဂလန်မှာဟာပီးရှိလုပ်တဲ့လူတွေရှိတယ်ဟိုအင်္ဂလိပ်စာသင်တဲ့လူတွေရှိတယ်ဆယ်မျိုးဟာစာဆောက်လုပ်ရေးစာဌာနပေါင်းစုံရှိတယ်အဲ့ဒီပိတ်လိုက်တယ်ပိတ်လိုက်ပြီးတဲ့နောက်ပိုင်းအဲ့ဒါအဓိကတော့အကြီးတော်ကတော့ဒီပညာတော်ရဲ့ကိစ္စကိုပြန်ပြီးတော့ဖွင့်စီခြင်းလေအခုဖွင့်စီခြင်းလေဆိုတော့အဲ့လိုပဲပေါ့အခုတယောက်စာနှစ်ယောက်စာလာတယ်နဲ့ဆိုလို့ရှိရပညာတော်သင်ဒီဟိုဟာဒီအုံလိုက်အဲ့ခဲလိုက်ပေါ့ဘာပြရပညာတော်သင်တွေကိုလာနိုင်အောင်တော့ဒေါန်စာသူကြည့်တော့ပတ်ဖို့ပြင်နိုင်မယ်လို့အကြရလဲမျှော်လင့်တယ
်ဗီတနမ်ငယ်ခီးစဉ်အတွက်မှာတော့မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင
်မန်တင်ကြီးတိုင်းစူးစီးတင်ပြခဲ့တာပါဒေါန်စန်းစုကြည့်ရဲ့ဥရောပခီးစဉ်ကနေပြည်ရင်းညဉ့်ညဉ့်ဘက်ကိုလည်းကြည့်အောင်ပါ NCA အပြည့်အစားချုပ်ကိုလက်မှတ်ထိုးထားတဲ့ရှမ်းနယ်ရခိုင်လက်နက်ကိုင်အဖွဲ့နှစ်ခုကလာမယ့်21ရာစုပင်လုံညီလာခံတက်ရောက်ရေးကိစ္စအခုချိန်ထိမတင်မကြဖြစ်နေပါတယ်အဓိကအချက်ကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခွင့်နဲ့သက်ဆိုင်နေပါတယ်ဒီအကြောင်း VOA သတင်းတော်ကိုမိုးစောကသတင်းပေးပို့လာပါတယ
်ဟုတ်ကဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစေးရဲ့သဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းဟင်းသားလက်နက်ကိုင်အဖွဲ့တွေဟာလူမျိုးအလိုက်နဲ့ဒေသအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပခဲ့ရမှာ RCSS ကရှမ်းတပ်ဖွဲ့နဲ့ ALP ကရခိုင်တပ်ဖွဲ့တွေကတော့လူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပဖို့အတွက်မပြေမလည်ရှိနေပါတယ်ရှမ်းပြည်နယ်ပြည်လဲထူထောင်ရေးကောင်စီ RCSS ကလူမျိုးအလိုက်အမျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲကိုတောင်ကြီးဒါမမဟုတ်ပင်လုံမှာကျင်းပဖို့တောင်းဆိုထားပြီးလောလောဆယ်အစိုးရနဲ့ညှိနှိုင်းနေဆဲရှိတယ်လို့ RCSS ရဲ့ပြောရေးဆိုခွင့်ရှိသူဒုဗိုလ်မှူးကြီးဆိုင်ငင်းကအခုလိုပြောပါတယ
်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲဆက်လို့လိုက်တာလို့ဖို့အမှန်တကြီးလေတော့အခုလောဆယ်အခုလောဆယ်တကယ်ညှိနေတာပေါ့နော်ကျွန်တော်ထင်တယ်လေဒီ department တော့ဒိမတော့အဖြေတိတိကျကျထွက်လာမှာဖြစ်ပါတယ်
ပြီးခဲ့တဲ့ February လကတော့မိုင်းပန်ဒါမမုတ်ထိုင်းနယ်ဇက်အနီးကမိုင်းတော့မိုင်းထားမှာကျင်းပဖို့အစိုးရဘက်ကတုံ့ပြန်ထားတာကိုတွာလာရေးနဲ့နေရာထိုင်ခင်းအခက်အခဲကြောင့်ရှမ်းတပ်ဖွဲ့ကလက်မခံခဲ့ပါဘူး။ရှမ်းလက်နက်ကိုင်အဖွဲ့တွေကသူတို့တောင်းဆိုထားတဲ့နေရာမှာကျင်းပခွင့်မရရင်27ရာစုပင်လုံတက်ရောက်ရေးကိုဗဟိုအလုံးမှုဆောင်အစည်းအဝေးမှာပြန်လည်ဆုံးဖြတ်ဖို့ရှိကြောင်းလည်း RCSS ရဲ့ပြောရေးဆိုခွင့်ရှိသူကအခုလိုပြောပါတယ်။
ဒီကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်ရှင်ကဒီနားလည်းတော့မှကျွန်တော်တို့စီစီအစီအစဉ်ခေါ်ယူပြီးတော့ကျွန်တော်ဒီအဆုံးချက်မှာဖြစ်ပါတယ်အခုကကျွန်တော်တို့ကရှမ်းပြည်ရိုးရိုင်းအလေးတက်စမလုံးပါဘူးမလုံးရဘူးတော့ဒီ27ဒီလိုမျိုးခံတိတဲ့ကျင်းသွားဖြစ်တယ်လည်းခက်ခဲရှိတယ်ကျွန်တော်တို့ဒီလူထုတာတဲ့သွားမှာပဲသွားလို့ရအဲ့အခြေအနေရှိတာဆရာ
ပြီးခဲ့တဲ့ AB လအတွင်းကတော့တောင်ကြီးမြို့မှာရှမ်းပြည်နယ်ဒေသအလိုက်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်내အစိုးရကဥဆောင်ကျင်းပခဲ့ပေမဲ့ဒါကကြက်ပြက်တဲ့သဘောထားအမြင်တွေရယူဖို့အချိန်ကန့်သက်ရှိခဲ့တယ်လို့ရှမ်းလူထုအားလုံးကိုလည်းကိုစားမပြုကြောင်း RCSS ဘက်ကထောက်ပြပါတယ်။ရခိုင်သူမျိုးအလိုက်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲကိုတော့ရခိုင်ပြည်နယ်အတွင်းကအခြေအနေတွေကြောင့်ကျင်းပဖို့ခွင့်ပြုတာမရှိသေးကြောင်းရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့ဒုဥက္ကဋ္ဌဒေါ်စောမြရာစာလင်းကပြောပါတယ်။
ကျမတို့ခံကြလွတ်မြောက်ရေးပါတီကတော့လက်မှတ်ထိုးထားတဲ့အဖွဲ့အစည်းတစ်ခုလေးဖြစ်ပါတယ် NCA ရဲ့စာချုပ်အတိုင်းဆိုလို့ရှိရင်ကျမတို့မြို့သားစစ်နိုင်ငံရေးဆွေးနွေးခွင့်ရရမှာပါရှစ်ချင်းမြောက် UPDC အစည်းအဝေးမှာလည်းပဲကျမတို့ကိုအဆင့်ချင်းဖြစ်တဲ့အဖွဲ့အစည်းတွေလောက်ပိုင်ခွင့်ရှိတယ်ဆိုတာမျိုးကိုဆုံးဖြတ်ချက်ကြကြပါရဲ့နဲ့ဆက်ဆက်ချက်ဖြစ်ပေါ်လာတဲ့အစည်းအဝေးတွေမှာကျမတို့ကိုလောက်ပိုင်ခွင့်မရှိတော့ဘူးလွန်ခဲ့တဲ့ဒီ GMCA အစည်းအဝေးမှာဆိုလို့ရှိရင်ရခိုင်ကိုလောက်ပိုင်ခွင့်မပေးခဲ့ပါမပေးခဲ့တဲ့ကိစ္စကိုကျမတို့ကမေးတဲ့အချိန်မှာ sensitive area လို့ပဲပြောပါတယ်ချင်းရွှေရှလွေဖြစ်တဲ့ area လို့ပဲပြောပါတယ်အဲ့ဒါပဲအဖြေဖြစ်ပါတယ်
ALP ပါတီအနေနဲ့လာမယ့်27ရာစုပင်လုံတက်ရောက်ရေးကိုပါတီဘိုကော်မတီအစည်းအဝေးမှာဆုံးဖြတ်ဖို့ရှိနေကြောင်းလည်းပြောပါတယ်
ကျမတို့ကပါတီအစည်းအဝေးခေါ်နေပါတယ် ပြီးလို့ရှိရင်သခိုင်တစ်မျိုးသားလုံးနဲ့လည်းကျမတို့အနှိမ့်နှိုင်းဆောင်ရွက်နေစေဖြစ်ပါတယ်။ကျမတို့ပါတီကတော့အင်မတန်မှကြီးကြပ်နိုင်ကြလေဖြစ်ပါတယ်။ NCA ကိုလက်မှတ်ထိုးထားပါရဲ့နဲ့ကျမတို့ဟာအင်မတန်မှကိုဖွဲ့ခြားဆက်ဆံခံရတယ်ဆိုတာမျိုးကိုကျမတို့ကတော့လုံးဝခံစားချက်မကောင်းပါဘူး။
လောလောဆယ်မှာလူမျိုးအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုကရင်ချင်းနဲ့ပအိုးတို့မှကျင်းပခဲ့တယ်ဒေသအလိုက်မျိုးသားဆင်နိုင်ငံရေးဆွေးနွေးပွဲတွေကိုတော့ပဲခူးတိုင်းဒေသကြီးတနင်္သာရီတိုင်းဒေသကြီးနဲ့ရှမ်းပြည်နယ်မှာကျင်းပခဲ့ပြီးဖြစ်ပါတယ
်ကုမှုဇော်ရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ပြည်တွင်းအခြေအနေဘက်ကနေထိုင်းဘက်ကမြန်မာတွေရဲ့အခြေအနေကိုတင်ပြခြင်းပါတယ်ဗီဒီရှားလူငယ်အုပ်ဖြစ်တဲ့ဒေးဗစ်မေလာနဲ့ဟန်နာဝေးထရစ်တို့တပ်ဖြတ်ခံရတဲ့လေကျွန်းလူတက်မှုနဲ့ပတ်သက်လို့တည်ရန်ပေးခြင်းခံရတဲ့မြန်မာရွှေပြောင်းလူငယ်တို့ပြန်လည်လွတ်မြောက်ရေးအတွက်မြန်မာနိုင်ငံကလူသိများတဲ့အကြမ်းမြင်ဆရာမ ET ကထိုင်းပြည်ရင်ကိုအတနာခံစားတင်ပြတောင်းဆိုခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့မြန်မာတန်ယုံကူစားပြုလှုပ်ဆောင်နေသူတွေကတော့ဥပဒေကြောင့်ရဆက်လုပ်သွားမယ်လို့ပြင်ဆင်နေကြောင်းသိရပါတယ်။ VOA သတင်းတော်မအေးမာကတင်ပြမှာဖြစ်ပါတယ
်။ဗီဒီရှားလူငယ်တို့တက်ဖြတ်ခံခဲ့ရတဲ့လေကျွန်းလူတက်မှုနဲ့ပတ်သက်လို့တီရန်ပေးခြင်းခံထားရတဲ့မြန်မာရွှေပြောင်းလူငယ်နှစ်ဦးရဲ့အယူခံကိုမလာတရက်နေ့ကနေပယ်ချခံရပြီးတဲ့နောက်မှာတော့မြန်မာနိုင်ငံကဥပဒေပညာရှင်တွေနဲ့မှုကင်းဆိုင်ရာကျွမ်းကျင်သူတွေဟာထိုင်းနိုင်ငံရှေ့နေများကောင်စီနဲ့တွေ့ဆုံဆွေးနွေးပြီးထိုင်းဗဟိုတရားရုံးချုပ်ကိုတင်မဲ့အယူခံကိုပြင်ဆင်နေခဲ့ကြတာပါဒီရက်ပိုင်းမှာပဲထိုင်းရှေ့နေများကောင်စီကို PF အတွက်စီစဉ်နေပြီဖြစ်တဲ့အကြောင်းမြန်မာတန်ယုံကိုစားသူရှေ့နေဦးအောင်မျိုးတန်းကပြောပါတယ်
ကြည့်ရတယ်ကတော့တရနှစ်အတွင်းကိုတန်ယုံကိုအချမ်းမိဆောင်ရဲ့ပုံမယ်လို့ပြောတယ်။တန်ယုံကလည်းအဲ့ဆန်ပေးရတာနဲ့ရတာနဲ့တန်ယုံအဖွဲ့ဒီကအဲဒီရှင်းနေမြကောင်စီကိုပုံမယ်လို့သိရပါတယ်။ဟုတ
်ကဲ့။
အဲ့ဒါရှင်းနေမြကောင်စီက23ရက်နေ့ကိုယူကန်တင်တော့မှာ။အရှင်မြောင်လို့လေ။ကံကြေတုတ်ကပြောတာကဥပဒေကလေးကြီးမကျွလုံဘူးမကျွလုံလို့ဒီအပြစ်ကလွတ်ပြေးရမယ်ဆိုတဲ့ဟာမျိုးတရားဥပဒေကတောင်းဆိုတာ
။ထိုင်းဝန်ကြီးချုပ်ဟောင်းနေအပါဝင်ထိုင်းနိုင်ငံကရုပ်ရှင်သရုပ်ဆောင်နေနာမည်ရနိုင်ငံရေးခေါင်းဆောင်တွေကိုးကွယ်ယုံကြည်တဲ့မြန်မာနိုင်ငံကအကြမ်းမြင်ဆီယာမဣတီခေါ်ဒေါ်စုစေဝင်းဟာလေကျောလူတက်မှုနဲ့တည်တံပေးခြင်းခံရတဲ့မြန်မာလူငယ်နှစ်ဦးအတွက်မေလ3ရက်နေ့တုန်းကထိုင်းပြည်ရင်ထံအသနာခံစာပေးပို့ခဲ့တယ်လို့ဆိုပါရယ်ဒီလိုလှုပ်ဆောင်ခဲ့တာဟာဝမ်းသာစရာဖြစ်ပေမဲ့ဥပဒေအရဆောင်ရွက်နေတဲ့အချက်တွေနဲ့တော့ကွဲလွဲချက်တွေရှိပါတယ်ဆိုပြီးရှေ့နေဦးအောင်မျိုးတန်းကပြောပါရယ်
ကလေးကဥပဒေရတော့နိုင်ငံတော်အရင်တောင်းမှုတာပဲနဲ့ကလေးကမှဒါကဥပဒေနဲ့မဆိုင်ဘူးအငယ်တို့ကနောက်ဆုံးရာယုံကျုပ်ဆိုတာကအငယ်တို့ကဒီဥပဒေရကလေးတွေအပြစ်မရှိဘူးလို့ဟိုဖြည့်ရှင်းနေတဲ့ကိစ္စလေ
ဆိုတ
ော့ဒါတောင်းဆိုတဲ့သမားခံနေဆိုတဲ့ကိစ္စကဥပဒေရဖြည့်ရှင်းစရာမရှိတော့ဘူးဆိုရင်တော့အဲ့အဆင်သွားရမယ်နိုင်ငံတော်ကတော့လည်းကောင်းခုလိုပေါ့လေတောင်းဆိုတော့လည်းကောင်းအဲ့လိုတောင်းဆိုမယ်တောင်းဆိုလို့ရှိရင်ဒီဘက်ကနေပြီးတော့သမားခံစာအရတို့ပြီးတယ်ဆိုတော့ဒါကတော့အပြစ်ရှိတဲ့လူကိုနောက်ဆုံးမှခွင့်လွတ်ပေးတဲ့သဘောဖြစ်နေတယ်။သူတောင်းတာလည်းတောင်းတဲ့အနေနဲ့လည်းစေတနာရှိတို့တောင်းတာကဒါတော့ဝမ်းသာစရာပါပဲ။ဒါပေမဲ့ဥပဒေနဲ့မဆိုင်ဘူး။အငယ်တို့လုပ်နေတာကဥပဒေအရကလေးတွေအပြစ်မကျွလို့လို့အဲဒီအမှုနဲ့ပတ်သက်လို့ဟိုလွတ်ပေးရမယ်လို့ပြောချင်တာ။သူတို့တောင်းဆိုတယ်အဲလိုနိုင်ငံတော်ကဟိုအသနာခံစားတင်မယ်လို့ဖုန်ကြီးအဖွဲ့တွေကအသနာခံစားတင်မယ်ဆိုတဲ့ကိစ္စတွေကတော့ကိုယ်ကပြည်ထောင်အနေနဲ့ပတ်သက်လို့ဥပဒေရညှင်းဆိုလို့မရတော့ဘူး။ပြည်ထောင်ကြပြီးတဲ့အချိန်မှာနှစ်နိုင်ငံချင်းချင်းရေးနှစ်နိုင်ငံသမားခန့်စားအရာတောင်းတဲ့ကိစ္စသာဖြစ်တယ်။ဟု
တ်ကဲ့။
အဲအဲ့ဒါတော့ကိုယ်လေးမှုရှိတယ်ကြည်လား။အဲ့နှစ်ခုတော့ကွာတယ်ကြည်လား။ဒါကိုပြောတာပါ။
2014ခုနှစ်စက်တင်ဘာလကုန်ပိုင်းမှာလူသက်မှုနဲ့တရားစွဲဆိုခံရတဲ့မြန်မာလူငယ်နှစ်ဦးကိုတော့ဒီနှစ်ကြော်ကြာထိုင်းနိုင်ငံကော့စမွေကျင်းထောင်မှာဖမ်းဆီးထားပြီးကော့စမွေတရားရုံးကနေအမှုခွန်နှမှုနဲ့အမြင့်ဆုံးပြစ်ဒဏ်အဖြစ်တည်တံပေးခဲ့ပြီးဗန်ခွန်အကျဉ်းထောင်မှာထိမ့်သိမ်းထားပါတယ်။သူတို့လွတ်မြောက်ရေးနဲ့တရားမျှတစွာစီရင်နိုင်ဖို့အတွက်မြန်မာနိုင်ငံတဝန်းလုံးမှာဆန္ဒပြပွဲတွေအကြီးကျယ်ဖြစ်ပွားခဲ့ပြီးထိုင်းတန်ယုံရှိမှဆန္ဒပြပွဲတွေဖြစ်ခဲ့တာကြောင့်ထိုင်းတန်ယုံယာယီပိတ်ထားရတဲ့အထိတင်းမာမှုတွေရှိခဲ့ပါတယ်။အဲ့ဒီအချိန်တုန်းကပဲရခိုင်ပြည်နယ်အတွင်းကမြို့နယ်15မြို့နယ်မှာလည်းလူမှုအင်အားတသိန်းခန့်ဟာထိုင်းပြည်မြင်းမြတ်နဲ့ထိုင်းအစိုးရကိုမြစ်တာရက်ခံစာတစ်စောင်လဲပေးပို့ခဲ့ပါတယ်။အခုအခါမှာတော့ထိုင်းနဲ့ကိုးကွယ်ယုံကြည်ကြတဲ့အကြမ်းမြင်ဆရာမဣတီကမြန်မာလူငယ်နှစ်ဦးကိုပြန်လွတ်ပေးဖို့အတွက်ထိုင်းပြည်ကိုအတနာခံစာပေးပို့ခဲ့တာဖြစ်ပါတယ်ရှင
်။ထိုင်းခြေစိုက် VOA သတင်းတော်မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်။အခုဆက်ပြီးနားဆင်ရမှာကတော့မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းကဏ္ဍဟာအလားအလာကောင်းနေအများကြီးရှိနေပေမဲ့ကြည့်တဲ့ပုံပြီးဖွံ့ဖြိုးတိုးတက်ဖို့ဆိုရင်ချမှတ်ထားတဲ့မူဝါဒတွေကိုထိတိယယောက်အကောင့်ထဲပို့ဖို့အနေဆုံးအဆင့်အိန္ဒိချင်းနိုင်ငံတွေနဲ့ရှင်ပြိုင်ပြီးတော့နိုင်စွမ်းရှိပိုကောင်းလာဖို့အတွက်ဒီကဏ္ဍတွေမှာကျွမ်းကျင်သူတွေကိုနေရာမှန်ပေးဖို့စတာတွေလုပ်ဖို့လိုတယ်လို့ဝိုင်းရင်လမ်းညွှန်အဲလမ်းညွှန်တွေကထောက်ပြကြပါတယ်မြမခီးသွွားလုပ်ငန်းရဲ့လက်ရှိအခြေအနေရ ရင်ဆိုင်ရတဲ့အချက်တဲရှေ့လာလာစရိုင်နဲ့ပတ်သက်ပြီးဝါရင်အဲလန်းညွန်နေဖြစ်ကြတဲ့ဦးဆိုင်ကနဲ့ဦးပွန်နီဦးတို့ကိုရန်ကုန် VOA Studio မှာကုကြကြသိန်းကတွေ့ဆုံမေးမြန်းဆွေးနွေးထားပါတယ်
။ကိုဆိုင်ကနဲ့ကျေးဇူးတင်ပါတယ် VOA Studio မှာတွေ့ဆုံမေးမြန်းမှုတွေ့တာ။ဝန်ကြီးဦးကျေးဇူးတင်ပါတယ်ခင်ဗျာ။ဆိုတော့ဝါရင်ခီးသွွားလုပ်ငန်းလန်းညွန်နေဆိုတဲ့အခါကျတော့ကျွန်တော်တို့ခီးသွွားလုပ်ငန်းအကြောင်းပထမဦးဆုံးလက်ရှိမြန်မာနိုင်ငံခီးသွွားလုပ်ငန်းအခြေအနေကလုံရတဲ့3 4နှစ်နဲ့ဆိုင်ဘယ်လိုအခြေအနေရှိပါလဲတက်လာသလားကျသွားလားတန်းနေလား
ဟုတ်ကျွန်တော်အခုအဲ့ဒါအတူချုံပြီးပြောပြရမယ်ဆိုရင်တော့လမ်းစုံလမ်းခွာမှာရောက်နေတယ်လို့ပဲပြောလို့ရပါတယ်အခွင့်အရေးမြောက်များစွာရှိသလိုဒါပေမဲ့အဲ့ဒါကိုအမေအရာမဆုတ်ကန်နိုင်ရင်လည်းကျွန်တော်တို့ငိုလမ်းဟောင်းနဲ့ပြန်ရောက်သွားပြီးတိုးတက်မှုနောက်နေနေအောင်မယ်ဆိုတော့လမ်းစုံလမ်းခေါင်းကျွန်တော်ဆိုလိုချင်တာပါဘာဖြစ်လို့လဲဆိုကျွန်တော်တို့အိန္ဒိယချင်းနိုင်ငံနေနဲ့အများဆုံးရှင်ပြိုင်နေရတဲ့အချိန်မှာယခုရောက်နေတဲ့ကာလရှိစပ်ဖို့အကောင်းဆုံးအချိန်လို့ပြောလို့ရပါတယ
်ဟုတ်ကိုဘော်နီရောသဘောတူလား
သဘောတူပါတယ်ဒီချက်ကကျွန်တော်တို့ကခုနကိုဆိုင်းပြောသလိုပဲ bottleneck ဆိုတဲ့နေရာကိုရောက်နေတယ် bottleneck ဆိုတဲ့နေရာကနည်းနည်းရှုပ်ထွေးတဲ့နေရာပေါ့အဲ့နေရာကကျွန်တော်တို့ကမှန်ကန်တဲ့လမ်းကိုရွေးချင်နိုင်လို့ရှိရင်မှန်ကန်တဲ့နေရာကိုရောက်တော့မယ်လို့မို့ရှင်ဒီ bottleneck ကအတိုက်ခိုက်များတဲ့နေရာပေါ့
ဆိုတော့လားလာကောင်းနေရှိနေတာတော့ကိုယ်တို့သဘောတူတယ်ပေါ့နော်မျိုးစလုံးကဒီလိုမြင်တာလားလာကောင်းနေရှိနေတယ်ပေါ့ဆိုတော့လားလာကောင်းဆိုတော့ဒီကျွန်တော်တို့လက်ရှိအနော်ဒီပါတီဦးဆောင်တဲ့အစိုးရတဲ့ပေါ့ဒီအစိုးရတဲ့လက်ထက်ကိုပဲကျွန်တော်အာရုံစိုက်ပြောရင်အစိုးရကချထားတဲ့မူဝါဒတွေချမဲ့အရေးရောင်ရှိတဲ့မူဝါဒတွေကရောဒီကြီးသွားလုပ်ငန်းကဏ္ဍဖွံ့ဖြိုးရေးအတွက်တကယ်ပဲအထောက်အကူဖြစ်နေရလား
ဟုတ်အဲ့ဘိုင်းကတော့နှစ်ခုလေးခွဲပြီးပြောချင်တာပါတော့အခုလက်ရှိအစိုးရမှာ operate လုပ်နေရတဲ့မူဝါဒဘိုင်းတွေကနှစ်ခုအစိုးရအဟောင်းကိုပြန်ပြီးတော့ lesson ကံပြီးတည်ယူလာတဲ့ဟာတချို့တွေကိုကျွန်တော်တို့ထင်တော့ကောင်းတဲ့ဟာတချို့တွေကိုခြံပြီးတော့enforcement လေးတခုပေါ့เนาะ PPCC နဲ့ light ပြီးတော့ပုံဖော်မယ်ဆိုရင်လုံးဆရာအများကြီးကြံပါတယ်။နောက်မူဝါဒအစ်တတွေကိုဖော်ပြီးတော့ရှင်းဆက်သွားမယ်ဆိုရင်လည်းကျွန်တော်တို့ destination အစ်တတွေ local အစ်တတွေကဘာမှမတော့မရှားပါဘူး။အဲ့ဒါကိုမျှခြေလေးတခုယူပြီးတော့ကျွန်တော်တို့ပုံဖော်နိုင်မယ်။အထူးသဖြင့်ကျွန်တော်ပြောချင်တာတော့ enforcement ပေါ့ properly enforce လုပ်ဖို့ implement လုပ်ဖို့အဲ့ဟာလေးတွေမှာကျွန်တော်တို့လောလောဆယ်အချိန်မှာတော့အားငယ်နေတယ်လို့ကျွန်တော်မြင်ရောက်မိတယ်။ဟု
တ်ကိုဘူးနီ
ဟုတ်ပါတယ် implementation ဆိုတဲ့အပိုင်းကတကယ်အရေးကြီးတယ်
ကောင်းတဲ့ဖော်မှုပိုင်း
ကောင်းတဲ့ဖော်မှုပိုင်းပေါ့
မူဝါဒတွေကတော့ရှိတယ်ကောင်းတယ်ပေါ့မူဝါဒရေပုံကပြောမှဆိုရင်ကောင်းတယ်ဒါပေမဲ့လက်တွေ့အကောင့်တွေဖော်မှုပိုင်းမှာတော့အားနည်းနေ
အားနည်းနေပဲဟုတ်တယ်
ခီတီရောအကောင့်တွေဖော်မှုလိုနေသေးတာပေါ့နော်ဆိုတော့လက်ရှိခီးသွွားလုပ်ငန်းကဏ္ဍမှာကိုဆိုင်ကနေတူကိုဘုံညီတို့မြင်တဲ့အထက်ကဟလာအကြီးမားဆုံးရှိနေတဲ့အကျက်တဲပေါ့လက်ရှိမှာအကြီးမားဆုံးကြည့်နေတဲ့ရှိနေတဲ့အကျက်တဲတခုခုရှိတယ်ဆိုရင်အဲ့ဒါဘာများဖြစ်မလဲ
ကျွန်တော်နေနေတင်တာတော့ရှင်ပြိုင်မှုအားနေတာပါပဲဗ
ျရှင်ပြိုင်မှုဆိုတော့တခြားနိုင်ငံ
တခြားနိုင်ငံနဲ့ဟုတ်တယ်ကျွန်တော်တို့အင်ဒိနာချင်းနိုင်ငံပေါ့အထိုင်းကိုဖယ်လိုက်ပါအောင်ဗီယက်နမ်ကမ္ဘောဒီးယားလာအိုစဒီ၃ခုနဲ့ကိုပဲကျွန်တော်တို့တော်တော်ပြန်ရမယ့်အနေအထားမှာရှိနေပါတယ်ဈေးကွက်အရာရောဈေးနှုန်းအရာရောအဲ့နှစ်ခုမှာအဓိကအာကျွန်တော်တို့ဆူညောင်းကလပ်ဖြစ်နေလို့ကျွန်တော်ထင်တာပဲ
ဈေးကွက်အရာရော
ဈေးနှုန်းအရာ
ဟုတ်ပါဘူးနိ
ဟုတ်ပါတယ်အဲ့ဒီတိုင်းပါပဲကျွန်တော်တို့ဒီဈေးကွက်အရာဈေးနှုန်းအရာဆိုရှင်ပါကျွန်တော်တို့ရှိမှာဟိုကြီးမြင့်နေတဲ့ဟိုတယ်ဈေးနှုန်းတွေတော့ပြည်တွင်းလေယာဉ်စရိတ်ခါတွေပေါ့နော်အဲ့ဒီဥစ္စာတွေရှင်းချနိုင်မှုဆိုတဲ့အပိုင်းအဲ့ဒီဥစ္စာတွေလည်းပြင်ဆင်နိုင်မှာဆိုရင် तू ကတပိုင်းတခါနာနေတဲ့အဲ့ဒါလည်းပါနေတာဟုတ်ပါနေတော့လာရောက်မဲ့ဧည့်သည်ကဘေးနိုင်ငံတွေနဲ့ကျွန်တော်နိုင်ငံကိုရှင်လိုက်တဲ့အပေါ်မှာရှင်ပြီးလို့ရှိရင်အဲ့ဒီမှာလာတွေ့ပြီဆိုလို့ရှိရင်ကျွန်တော်ရှိဥတည်ထားတဲ့ဥစ္စာဘေးကိုရောက်ရောက်သွားတယ်ဘာကြောင့်ဒီ pricing ဆိုတဲ့အကြောင်းမှလည်းဒါပါနေတယ်ပတ်သက်နေတဲ့အတွက်ဟု
တ်ဆိုတော့ကျွန်တော်တို့နင်းလိတာကိုပြန်ချိုးလိုက်ရင်လာလာတွေကအများကြီးရှိတယ်ဘူဝါရတွေချမှတ်ထားတာလည်းပဲကောင်းတာတွေရေဝင်ရအများကြီးရှိတယ်သို့တော့အကောင့်တွေဖုံမှုပိုင်းမှာတိတိယောက်ယောက်အကောင့်တွေပေါ်ဘူးအားနေနေတယ်နောက်တစ်ခါကျွန်တော်တို့အ ਨੇ ဆုံးဆင့်အင်ဒီဂျီနိုင်ငံတက်လာတဲ့အင်ဒီဂျီနိုင်ငံတွေနဲ့ရှင်ပြိုင်နိုင်စွမ်းမှာကျွန်တော်တို့ကအားနေနေတယ်နောက်လို့ဈေးနှုန်းပိုင်းတရားထိုင်ခင်းပိုင်းစသည်အားဖြင့်ဆိုတော့ဒါတွေကိုတိတိချာချာပြင်နိုင်မယ်ဆိုရင်တော့မြန်မာခီးသွားလုပ်ငန်းကဏ္ဍကရှေ့မှာတော့ရွှေခေတ်အလားအလာတော့ရှိနေတာပေါ့နော်
ရှိတယ်ဗျနောက်တစ်ခုကပူပေါင်းဆောင်ရွက်မှုပေါ့ကတ္တိပညာရှင်တွေကိုနေရာမှာမှာတောင်းပြီးတော့လက်တွဲပြီးတော့ပုံပေါ်ဖို့အဲ့ဒီဖက်မှလည်းလောလောဆယ်ထိအားနေနေတဲ့ဂွင်းဆက်လေးတခုလို့ကျွန်တော်ထင်တာ
ဟုတ်ကဲ့ပါကျေးဇူးများကြီးတင်ပါတ
ယ်မြမခီးသွွားလုပ်ငန်းအလားအလာတွေနဲ့ပတ်သက်လို့ကိုကိုကျော်သိန်းကဆွေးနွေးမိမြန်းတင်ပြခဲ့တာပါမကြာခင်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ချိန်ည9နာရီခွဲရှိပါပြီ။ကြာသပတေးနေ့ညဘက်အစီအစဉ်တွေကိုည10နာရီအထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9239လိုင်းဒိုမီတာ51 kHz 5885တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်။အခုဒုတိယနိုင်ရေးဝက်အတွင်းမှာတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တင်ဆက်မယ့်အပြင်တိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
ကြေးရွာတိုင်းရက်ကွက်တိုင်းမြို့နယ်တိုင်းမှာဒီမူရေးစေးပွားစီဝင်ပြတ်နှက်မှုဟာအင်မတမအများနေတဲ့အတွက်ကြောင့်မလို့ဒီလူတိုင်းလူတိုင်းတရားပါဝင်
လို့ကြာခင်နောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်ခင်ဗျာအခုတော့ဦးဝင်းမင်းစီစဉ်ထုတ်လွှင့်မဲ့ကျမ်းမာရေးအစီအစဉ်အလှည့်ရောက်လာပါပြီဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာသွေးမခဲဆေးအကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာနှလုံးရောဂါအဖြစ်များလာနေပြီးသွေးမခဲဆေးတောက်သုံးရတာလည်းများလာတာမို့ဒီဆေးရဲ့ကောင်းကျိုးဆိုးကျိုးတွေကိုသိတဲ့နယ်လူကျန်းမာရေးပညာရှင်တွေကထောက်ပြကြပါတယ်ဒီအကြောင်းနှလုံးခွဲစိတ်အထူးကုဆရာဝန်ကြီးနှလုံးနဲ့သွေးကြောယောဂါခွဲစိတ်ကုဌာနငိမ့်စားပါမောခဌာနမှူးဒေါက်တာခင်မောင်အေးကိုကိုဝင်းမင်းကမေးမြန်းပြီးတော့တင်ဆက်ထားပါတယ်
โอเคพมคดอกเตอร์ขมเวครับเราတို့ဒီသွေးမခဲဆေးပေါ့ဆရာเนาะဒီကျမရေးဆေးရုံဆေးပေးကနေမှာသုံးနေရတဲ့ဒီအနေအထားကဘယ်လိုရှိလဲဆရာကြီ
းသွေးမခဲဆေးဆိုတဲ့နေရာမှာ anticoagulant ပေါ့ဗျာသွေးကိုမခဲအောင်လုပ်ထားတာပေါ့ဗျာသွေးဆိုတာတော့ခန္ဓာကိုယ်ရဲ့မှာခဲအောင်လုပ်တဲ့ဘက်လည်းရှိတယ်ရှင်းအောင်လုပ်တဲ့ဓာတ်တွေလည်းရှိတယ်ဒီဓာတ်တွေကအမြင်မျှတနေရတာပေါ့အဲ့တော့ကျွန်တော်တို့ပမာဏနေရာမှာဆိုလို့ရှိရင်လည်းဒီသွေးမခဲဆေးတွေကတော်တော်သုံးနေရတဲ့အနေအထားဒီမှာတော်တော်လေးရှိလာပြီဆိုတော့ဒါနဲ့ပတ်သက်လို့တော့ကျွန်တော်ကသိထားခြင်းနဲ့လို့ထင်တာပေါ့လေ
ဟုတ်ကဲ့ဆရာဒါတော့ဒီသွေးမခဲဆေးရဲ့သဘောသဘာဝလေးကိုဆရာကြီးနည်းနည်းရှင်းပြပေးပါလား
ခန္ဓာကိုယ်ထဲမှာသွေးရလက်ပတ်နေတယ်ဥပမာကားလေးရှာသွားခြင်းသွေးရခဲပြီးပိတ်သွားမှဒီလိုကသွေးဆက်မထွက်တော့ဘူးပေါ့အဲတော့သွေးခဲအောင်လုပ်ပေးတဲ့အတက်တွေရှိတယ်ထို့နည်းပြသာပဲသွေးကလည်းကျဲနေလို့လည်းလိုတယ်လိုအပ်တဲ့ခါမှလည်းကျွန်တော်ခဲသွားဖို့လိုတယ်အဲ့ဒါမှသွေးမခဲဆေးဆိုတာ anticoagulant ဖြစ်ပါတယ်။သွေးကျဲဆေးဆိုတာလည်းရှိပါသေးတယ်။အဲ့ဒါတော့ antiplatelet လို့ခေါ်တာပေါ့။ခုမှဆိုတော့ညာလူများအသုံးပြုလို့ရဲ့သွေးကိုကျဲကျဲလေးပြောင်းလို့ပြေးတာလေ aspirin လို့ဥမာ clopidogrel လို့အများကြီးရှိပါတယ်။ဒါသွေးကိုကျဲအောင်ပဲလုပ်တဲ့ဆေးတစ်ခုဖြစ်ပါတယ်။သွေးမခဲဆေးဆိုတာကတော့တကူညာသူ့တောက်တာလို့ရှင်ရှာဒါတွေပါလို့ဖြစ်သွားလို့ရှိရင်တောက်နေလို့ဆိုတာလူတိုင်းကသိနေရမယ်။ဒါမှလို့ကျွန်တော်တို့မှာ warfarin anticoagulation chart ပါနေသဖြင့်ရှိတယ်။အဲဒီမှာလည်းထိုးဆေးရှိတယ်။ဥမာ heparin ဆိုတော့ heparin ဆိုတော့လူတိုင်းသိနေရဲ့အကြောင်းတိုင်းသိရ heparin အဲဒါအခုအစ်စ်တွေလည်းပေါ်လာပါတယ်အများကြီးရှိပါတယ်။ဥမာကင်ဆာလာတာ dabigatran တို့ပါလို့ပေါ့လေ။ဘာပဲကင်ဆာလာတာ warfarin ကတော့သွေးမခဲဆေးမှာတတော်အရေးပါတဲ့ဆေးဝါးအနေနဲ့ရှိနေစေဖြစ်ပါလေ
။ဟုတ်ကဲ့ဆရာ။အဲ့ဒီတော့ဒီသွေးမခဲဆေးကိုကျွန်တော်တို့ဘလူယောဂါတွေမှာသုံးလဲဆရာ
။တလောကကျွန်တော်တို့ပြောခဲ့တဲ့ကျွန်တော်တောက်ဒီမှာလည်းပါပါတယ်၆လောက်ကသူပြန်ပြောပိတ်သွားတဲ့ယောဂါကြီးဒါကျွန်တော်သုံးနေတကတလီသူ့မှာပယ်လည်ပြီးနေပြီးတော့ရှင်လှောင်းမှုရှိပဲသူပြန်ပြောဒီကျဲသွားတဲ့ကျွန်တော် DVD ပေါ့ deep vein thrombosis ဆိုတာမဖြစ်အောင်တူတင်ကာကွယ်ပြီးသုံးတဲ့အခါလည်းရှိပါရဲ့နောက်တစ်ခါနှလုံးမှာသွေးကြောတွေပိတ်သွားတဲ့အခါမှာယူပြတ်မှလည်းသုံးရတဲ့အခါတွေလည်းရှိပါရဲ့နော်အများဆုံးနဲ့အရေးကြီးဆုံးလက်တော်ပြဿနာကတော့မြန်မာနိုင်ငံလည်းအခုကချင်းပြိုးတက်လာတဲ့အတွက်ကြောင့်အဆို့တွေအဆို့ရှင်တွေဗတ်ကြီးဒီအဒီဗတ်ကြီးမိုက်ထရယ်ဗတ်ကြီးစသဖြင့်ဒီအဆို့ရှင်တွေကအများဆုံးအပိုင်းကြီးမက်ကနီကယ်ဒက်ဒီနီဘာညာစသဖြင့်အကုန်လုံးဒီမက်တီရီယယ်တွေနဲ့လောက်တာတဲ့အတွက်ကြောင့်သွေးနဲ့ဒူးနဲ့ထိတွေ့တဲ့အခါမှာခဲသွားတဲ့တဘောရှိတယ်ခဲသွားရင်အဲ့ဒီဘာကြီးအလုံးမလုံးလူကအသက်ဆိုးဆိုးသွားနိုင်တယ်ဒါမှမဟုတ်ဒီအဆို့ရှင်ထွက်လာတဲ့လူတွေအားလုံးဟာ တွေးမခဲစီတောက်ရပါတယ်။ဒါပြီးတော့ခွဲစိတ်တဲ့အခါမှာတွေးမခဲအောင်ရင်အဲ့ဒီကာယမှာတွေးပါတယ်။ဒီအားနဲ့ပတ်သက်လို့လည်းကျွန်တော်တို့ကတော်တော်ဒီနေရာမှာပညာလည်းပြရပါတယ်။ကလေးစားတဲ့တောင်းရမယ်တစ်သက်လုံးတော့ရစီဖြစ်ပါတယ်ဒီအဆိုရှင်ဖြစ်တာလေလူရယ်ဆိုရင်
ဟုတ်ကဲ့ဆရာအခုလိုဒီအရေးကြီးတဲ့ယောဂတွေမှာပေါ့နော်သုံးတဲ့အခါမှာသတိပြုထားတဲ့အချက်တွေရှိလားဆရာ
အာရှိပါတယ်ခင်ဗျာအရေးကြီးတော့တွေးမကဲစီတောင်းနေလူကတွေးတွေတိတ်တိုးသွားလို့မဖြစ်ပါဘူးတွေးတိုးသွားလို့ရှိရင်တွေးတိုးမှတက်သွားလို့ဦးတော့မှတွေးအောက်သွားတဲ့အခါမှာဆိုလို့ရှိရင်တွေးမကဲစီတောင်းနေလူကတွေးတွေဦးတော့မှပိုပြီးထွက်နိုင်တဲ့သဘောတွေရှိပါတယ်နောက်ပြီးတော့အရေးပေါ်ခွင့်ပြုကုသမှုခံယူရတဲ့လူဆိုလို့ရှိရင်တွေးမကဲစီတောက်နေရပြီဆိုရင်ဆရာဝန်ကိုချက်ချင်းအကြောင်းကြားရမယ်ဆိုတာကိုကျွန်တော်တို့ဒီ anticoagulation chart ပေါ်အဲ့မှာကိုအပြီးပြောတာပါလေအဲ့တော့မှအခြားခွင့်ပြုမှုဥပါရဥတည်ရောင်တာတို့အစာရင်ပေါက်တာတို့ခွဲမယ်ဆိုလို့ရှိရင်တို့ကိုဒီသူ့ကိုတံပြန်တဲ့ဆေးတွေဗီတာမင် B တို့ဘာလို့ပေးပြီးမှတို့ခွဲရမယ် fresh blood တွေထားမယ်စသဖြင့်ပေါ့အဲ့ဒါမျိုးတွေဖြစ်တယ်နောက်တော့မွေးရပါဒီတွေးကျေလာဦးတိကျတဲ့ယောဂရှိရလူတွေပါလေအကြည့်ပြရပါလေဗျာနောက်တစ်ခုကတော့ကိုဝင်ဆောင်တွေပေါ့ဗျာအဲ့ဒါသတိထားရပါလေခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့ဒီကိုဝင်ဆောင်တွေကအထူးသဖြင့်များပြားလေးရှိတာကိုဆရာနော်အဲ့ဒီခါကျတော့ကိုဝင်ဆောင်တွေမှာကဒီမိခင်အသက်ပြင်လာကလေးအသက်ပါဒီအနေရရှိနိုင်တဲ့အတွက်ကျွန်တော်ဒီကိုဝင်ဆောင်နဲ့ပတ်သက်ပြီးတော့ဒီသွေးမခဲစေသုံးတဲ့အချက်ကိုနည်းနည်းထပ်ပြီးရှင်းပြပေးပါလားဆရာ
ဒီဟာအင်မတန်မှအရေးကြီးတဲ့အချက်လို့လည်းပြောရပါလိမ့်မယ်ဥပမာယောဂဆိုတော့ဖြစ်နေကြတာပေါ့ဗျာဥမာနှလုံးမှာအဆို့တွေပျက်စီးသွားတယ်သူ့အသက်ရှင်နှုန်းကလည်းတိုးသွားနိုင်တယ်ဆိုလို့ရှိရင်ကျွန်တော်ကအဆို့တွေလဲပြရမှာကိုအဲ့လိုလဲပြီးတဲ့အခါမှာသူ့ကိုကျွန်တော်တို့ကကိုယ်ဝင်မဆောင်မှုတော့ကျွန်တော်တို့ကတိုက်တွန်းတယ်ဒါပေမဲ့လည်းအဲ့လိုပြောတာလည်းကြားရလဲကိုယ်ဝင်ရှိသွားတဲ့အခါလည်းရှိနိုင်တာပေါ့ဗျာအဲ့လိုရှိသွားတဲ့အခါမှာဆိုလို့ရှိရင်တော့ကျွန်တော်တို့ကအထူးသဖြင့်ပထမ3လဒီမှာကအရေးကြီးပါလေအဲ့ဒီမှာခန္ဓာကိုယ်အစိတ်အပိုင်းတွေဟိုအခြေခံတွေစပြီးတည်ဆောက်နေတဲ့အချိန်မှာအုံနောက်ကိုနှလုံးတွေပါလို့ဆိုရင်အဲ့ဒီအချိန်မှာကလေးတွေကအမျိုးမျိုးခြွေခြွေချက်တွေရှိနေတဲ့အတွက်ကြောင့်ပထမ3လမှာတွေးမခဲစီ warfarin ဆိုတာပေါ့စီကိုဒီကလေးရဲ့အင်္ဂါတွေဖွံ့ဖြိုးမှုကိုပြင်ဆင်နိုင်တဲ့အတွက်ကြောင့်ကျွန်တော်ကမတိုးမှုတွေတစ်ကဘာလုံးကလက်ခံထားပါလေပထမ3လမှာဆိုလို့ရှိရင်ထိုးစေးတဲ့နေရာပါလေတော်တော်လေးတော့ဒီကရနိုင်နေနေတိုင်းထိုးပေးနေရတာသို့တော်လည်းပဲထိုးကိုထိုးရမယ်အဲ့ဒီကနေပြီးတော့3လပြီးသွားတဲ့နောက်ပိုင်း36ပတ်လောက်အထိကိုတော့ကျွန်တော်တို့ကအတွေးမကဲစီ warfarin ကိုကျွန်တော်တို့ပြန်တိုက်တယ်အဲ့ဒီအချိန်မှာတော့ခန္ဓာကိုယ်အစိတ်တိုင်းနေရာတော်တော်လေးပြီးချောက်ပြီးဖြစ်တဲ့အတွက်ကြောင့်ဒီအချိန်မှာတော့တိုက်တယ်တခါမွေးခံကြီးကြလို့ရှိရင်ကျွန်တော်တို့36ပတ်တန်နေပြီးတော့မွေးတဲ့အထိတော်ကြီးအဲ့မှာကျန်ကျွန်တော်ကစိတ်ပြန်ထိုးရပါတယ်ဒီကိစ္စကတော့လူတယောက်အာမြင့်တိတိကအဆိုရှင်တွေရှိနေပါရဲ့နဲ့ကိုဝင်ရှိသွားရင်တော့ဒါကိုတိတိကကသူတို့ခေါ်ပြီးတော့ဇာဝန်ကြီးပြောင်းအနေနဲ့ကောင်ဆယ်လင်းလုပ်ပေးရပါမယ်။အဲ့ဒါမှသာလေမွေးလာတဲ့ခရီးအားကိုယ်ယောဂရာကြီးမွေးမလာဘဲနဲ့မွေးရပါအဲယောဂရီပါမလာဘဲနဲ့အောင်မြင်မွေးလာနိုင်မှာဖြစ်ပါလေ။ကျွန်တော်တို့ကဗျာဖြစ်နိုင်တော့ကိုဝင်မယူတော့ပါလာပဲ။ဒါပေမဲ့ကိုဝင်ရလဲရှိသွားနိုင်တယ်ဘတော်လေးကြီးရှိတာကို။ဒါကြောင့်မို့လို့ဒီကိစ္စကဒီကိစ္စကဘောဖင်ပေါ့ဗျာ။ဝါဖင်ရဒီကလေးသားကိုတော်တော်လေးထိခိုက်နိုင်တယ်။တော့ဒါအပြင်ဒီဝါဖင်ရလည်းချိန်ကတွေ့ရတာသူအင်တန်ခက်တဲ့ဆေးတခုဖြစ်ပါလေ။ဒါကြောင့်မလို့ဒီကိစ္စကလည်းတော်တော်လေးကိုကိုယ်ဆောင်နေမှာဒီကြဆောင်ပြောင်းနေတဲ့ဒီချက်ရှင်းပြရမယ့်အရာဖြစ်တယ်လို့ကျွန်တော်ထင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာ
။ဦးဝင်းမင်းစီစဉ်ထုံးလွှင့်တဲ့ကျမ်းမာရေးအစီအစဉ်ပြီးမှာတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်အစီအစဉ်ကိုနားဆင်ရပါမယ်။စေအစိုးရခင်မှာလစ်လူရှုခဲ့တဲ့ကျန်းမာရေးနဲ့ပညာရေးကို NLD အစိုးရကပြန်လည်ဦးစားပေးပြီးမြင့်တင်ဖို့ကြိုးပမ်းနေကြောင်းဦးအောင်ခင်ကသုံးသက်ပြီးတင်ပြထားပါတယ်။
ဒီအတွက်2018ခမန်းကြီးငွေစည်ရင်းကိုလွှတ်တော်ကလွန်ခဲ့တဲ့မတ်လကအတည်ပြုလိုက်ပြီးဖြစ်လို့ NLD အစိုးရရဲ့ပထမဆုံးဘတ်ဂျက်စည်ရင်းကိုစိတ်ဝင်စားကြပါတယ်။ထူးခြားချက်ကတော့လွန်ခဲ့တဲ့နှစ်တွေတည်းစစ်အသုံးစရိတ်နည်းသွားပြီးပညာရေးနဲ့ကျန်းမာရေးအသုံးစရိတ်တိုးလာတာဖြစ်ပါတယ်။အစိုးရအသုံးစရိတ်ရဲ့23ရာခိုင်နှုန်းအများဆုံးရသူဟာစီမံကိန်းနဲ့ဗန္ဒာရေးဝန်ကြီးဌာနဖြစ်ပါတယ်။ဒုတိယအများဆုံး27ရာခိုင်နှုန်းကိုလျက်စင်းနဲ့စွန့်အင်ဝန်ကြီးဌာနကယူထားပြီးကာကွယ်ရေးဌာနက14ရာခိုင်နှုန်းနဲ့တတိယအများဆုံးဖြစ်နေပါတယ်။ ဒါပေမဲ့ပညာရေးနဲ့ကျန်းမာရေးကတော့73ရာခိုင်နှုန်းဖြစ်လို့ကာဝေးရေးတဲ့နည်းနေပါသေးတယ်။ပညာရေးအသုံးစရိတ်ကဘတ်ဂျက်ရဲ့8ရာခိုင်နှုန်းရှိပြီးကျန်းမာရေးက9ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့ကုလသမဂ္ဂကတော့ဘတ်ဂျက်ရဲ့20ရာခိုင်နှုန်းကိုပညာရေးမှာသုံးသင့်တယ်လို့ဆိုပါတယ်။အစိုးရအသုံးစရိတ်ကိုလျော့ချလိုက်မဲ့လူငွေပြတ်မှုဟာတိုင်းပြည်ရဲ့အထင်ထုတ်လုပ်မှုရဲ့9ရာခိုင်နှုန်းတော့ရှိတယ်လို့သိရပါတယ်။ကဝေးဝန်ကြီးဌာနတောင်းဆိုတဲ့အသုံးစရိတ်ဟာလွန်ခဲ့တဲ့နှစ်ကတည်းကနည်းနေတာမို့ဖျက်တောက်တာမျိုးမဟုတ်ပဲတောင်းတဲ့အတိုင်းပေးလိုက်တာလို့သိရပါတယ်
။ပညာရေးနဲ့ကျန်းမာရေးအသုံးစရိတ်တိုးလာပေမဲ့ကျန်းဝန်ကြီးဌာနတွေတင်ပြတဲ့ဘတ်ဂျက်ကိုတော့စီစီရေးကော်မတီ73ခုကဖျက်တောက်တဲ့အတွက်တောင်းတဲ့လောက်မရပါဘူး။ဥပမာစက်မှုဝန်ကြီးဌာနရဲ့စီမံကိန်း130ကိုရပ်ဆိုင်းထားပါတယ်။လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနရဲ့လွန်ခဲ့တဲ့နှစ်အသုံးစရိတ်ဟာဘတ်ဂျက်ရဲ့25ရာခိုင်နှုန်းရှိပေမဲ့ဒီနှစ်မှာတော့ဘတ်ဂျက်ရဲ့27ရာခိုင်နှုန်းသာရှိတာမို့နည်းသွားတယ်လို့ပြောနိုင်ပါတယ်။အရှုံးပေါ်နေတဲ့နိုင်ငံပိုင်လုပ်ငန်းမှာစီမံကိန်း10ခုရပ်ဆိုင်းလိုက်တာကြောင့်အသုံးစရိတ်နည်းသွားတာဖြစ်ပါတယ်။နိုင်ငံပိုင်လုပ်ငန်းအတွက်အစိုးရကဆက်ရတဲ့ကုန်ကြစည်များသလောက်အရှုံးကလည်းများပါတယ်။ဦးသိန်းစိန်အစိုးရလက်ထက်မှာနိုင်ငံပိုင်လုပ်ငန်းကအရှုံးပေါ်တဲ့ပမာဏဟာတိုင်းပြည်အသင့်ထုတ်လွှင့်မှုရဲ့9ရာခိုင်နှုန်းရှိပါတယ်။
နေပောင်းများစွာဆေးအစိုးရဟာကျန်းမာရေးကဏ္ဍကိုလစ်လျူရှုခဲ့ပါတယ်။ဦးသိန်းစိန်အစိုးရတက်လာတဲ့2017မှာကျန်းမာရေးအသုံးစရိတ်ဟာတိုင်းပြည်အသင့်ထုတ်လုပ်မှုရဲ့တက်ရာခိုင်နှုန်းကျော်ကျော်သာရှိပါတယ်။ဒါပေမဲ့ဦးသိန်းစိန်အစိုးရတက်တန်းကုန်တဲ့2015မှာ4ရာခိုင်နှုန်းနီးပါးအထိကျန်းမာရေးအသုံးစရိတ်ရှိလာတဲ့အတွက်9နှစ်အတွင်းမှာသုံးဆတိုးလာပါတယ်။ NLD အစိုးရရဲ့ဘတ်ဂျက်မှာတိုင်းပြည်အသင့်ထုတ်လုပ်မှုရဲ့9ရာခိုင်နှုန်းဟာကျန်းမာရေးဈေးအသုံးစရိတ်ဖြစ်လာတဲ့အတွက်အများဆုံးလို့ပြောနိုင်ပါတယ်။ကျန်းမာရေးအသုံးစရိတ်10ရာခိုင်နှုန်းကိုဖွံ့ဖြိုးမှုမိဖက်တွေကထောက်ပံ့ပါတယ်။ဒီထောက်ပံ့ငွေဟာအစိုးရဘတ်ဂျက်ထဲကိုမဝင်တာမို့ကုလသမဂ္ဂအဖွဲ့ကွဲအပြည်ပြည်ဆိုင်ရာ NGO အရပ်ဖွဲ့အဖွဲ့နဲ့ပညာရှင်အဖွဲ့အစည်းတွေကထိန်းချောင်းပေးပါတယ်
။မြန်မာကျန်းမာရေးအခြေအနေဟာအာဆီယံဒေသမှာအချို့တဲ့ဆုံးဖြစ်ပါတယ်။လူသက်တမ်းက64နှစ်သာရှိတဲ့အတွက်အာဆီယံဒေသမှာအနေဆုံးဖြစ်ပါတယ်။ဒါကြောင့်လူတိုင်းလက်လန်းမီတဲ့ကျန်းမာရေးစနစ်တည်ဆောက်ဖို့အတွက်အမျိုးသားကျန်းမာရေး၄နှစ်စီမံကိန်းကို NLD အစိုးရစတင်အကောင်အထည်ဖော်နေပါတယ်။အေပီလ၁ရက်နေ့က2021မတ်လ31ရက်နေ့ထိအကောင်အထည်ဖော်မဲ့ကျန်းမာရေးစီမံကိန်းဖြစ်ပါတယ်။နှစ်စဉ်လုပ်တဲ့စီမံကိန်းဖြစ်တာမို့ကောင်းမွန်တဲ့ကျန်းမာရေးဆောင်ရှောက်မှုကို2021ရောက်မှခံစားရမှာမဟုတ်ပဲအစင်းသင့်ဖြစ်တဲ့နေရာတွေမှာစတင်ကျင့်သုံးနိုင်မှုအတွက်ကွင်းစင်းလေးလာမှုတွေလုပ်နေပါတယ်။အနွမ်းပါဆုံးအုပ်စုအထိကျန်းမာရေးဆောင်ရှောက်မှုပေးနိုင်ဖို့ရည်ရွယ်တဲ့အမျိုးသားစီမံကိန်းဖြစ်ပါတယ်
။တိုင်းပြည်တိုးတက်တယ်မတိုးတက်ဘူးဆိုတာကိုသိကြည့်ရင်ပညာရေးနဲ့ကျန်းမာရေးကိုကြည့်ရမယ်လို့ဒေါက်ဆန်းစုကြည်ကပြောပါတယ်။နိုင်ငံသားတွေကျန်းမာရေးပညာရေးမှာအားကောင်းရင်ဘယ်လိုအခက်အခဲမဆိုကျော်လွှားနိုင်မယ်လို့ဆိုပါတယ်။တိုင်းပြည်ရှိရေးအတွက်အကောင်းဆုံးအာမခံချက်ဖြစ်တဲ့ပညာရေးနဲ့ကျန်းမာရေးကိုမြှင့်တင်ဖို့ NLD အစိုးရသဏ္ဍိဌာန်ချထားပုံရပါတယ်။ပညာရေးမှာလည်း2016က2021အထိဖြစ်တဲ့အမျိုးသားမဟာဗျူဟာ9နှစ်စီမံကိန်းချထားပါတယ်။ဒီစီမံကိန်းကြောင့်ပညာရေးအသုံးစရိတ်လည်းတိုးပွားလာတာဖြစ်ပုံရပါတယ်။ပျက်စီးရွေရင်းနေလို့ပြင်ဆင်ရမယ့်ကျောင်းအဆောက်အဦ6000နီးပါးရှိတယ်လို့ပညာရေးဝန်ကြီးကဆိုပါတယ်။ဒီအစာအုပ်တွေဟာအန္တရာယ်ဖြစ်နိုင်တဲ့အခြေအနေရှိနေလို့ဒီနေ့တည်းပြင်ဆင်ဖို့လိုအပ်ပါတယ်။အမျိုးသားမဟာဗျူဟာစီမံကိန်းဟာပညာရေးစနစ်တစ်ခုလုံးကိုပြုပြင်ပြောင်းလဲပြီးပညာသင်ကြားမှုနဲ့သင်ယူမှုကိုတိုးတက်စေလိမ့်မယ်လို့ဆိုပါတယ်။ကျန်းမာရေးနဲ့ပညာရေးကိုစတင်ဦးစားပေးတာဟာဒီနှစ်ဘတ်ဂျက်ရဲ့ထူးခြားချက်ဖြစ်ပါတယ်။ဒါပေမဲ့ဒီစီမံကိန်းတွေဟာရေရှည်အကောင့်ထဲပေါ်ရမှာဖြစ်လို့NLD အစိုးရဆက်လက်တည်ရှိဖို့ကလည်းအရေးကြီးကြောင်းတင်ပြလိုက်ရပါမယ်ခင်ဗျာ
။ကုကောင်ကင်းရဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာ။အခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုတင်ဆက်ပါမယ်။ထိုင်းအခြေအဲ့ဒီအစီအစဉ်မတင်ဆက်ခင်မှာကျွန်တော်တို့လာမယ့်ညမှာဆွေးနွေးကြမယ် VOA တိုက်ရိုက်လေလံအစီအစဉ်မှာဘာတွေဆွေးနွေးမလဲဆိုတာကိုနားဆင်ကြည့်အောင်ပါ။
ရှင်များရှင်ဒေါ်စစ်စုကြည်ဦးဆောင်တဲ့ NLD အစိုးရတက်လာပြီးတဲ့နောက်နိုင်ငံတကာရဲ့မြန်မာပြည်ပေါ်ရေးယူပိတ်ဆို့မှုတွေအလုံးရော့ကျသွားတယ်ဆိုပေမဲ့မြန်မာညီငယ်ရေးရခိုင်ရေးဆရာတွေနဲ့ပတ်သက်လို့ဖိအားတွေရင်ဆိုင်နေရဆဲပါ ဒေါ်ဆဲစုကြည်ဟာဆိုရင်လည်းပြီးခဲ့တဲ့အာဆီယံထိပ်သီးဆွေးနွေးပွဲဥရောပခရီးစဉ်နောက်မကြခင်ဆိုရင်တရုတ်ခရီးစဉ်စသဖြင့်နိုင်ငံတကာဆက်ဆံရေးတွေမှာမြန်မာအစိုးရကိုစားအဓိကဆောင်ရွက်နေသူဖြစ်ပါတယ်ဒါကြောင့်ဒေါ်ဆန်းစုကြည်ရဲ့နိုင်ငံတကာဆက်ဆံရေးနဲ့နိုင်ငံခြားရေးမူဝါဒတွေကိုလာမယ့်စနေနေ့ညတိုက်ရိုက်လည်လိုက်အစီအစဉ်မှာဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုဖုန်းနံပါတ်ကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လည်လိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ဒါမှမဟုတ်စာနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ကိုဆွေးနွေးလိုတဲ့အမည်အယူဆမေးခွန်းတွေကိုလည်းကြိုတင်ပေးပို့ထားလို့ရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းရေးသားပေးပို့နိုင်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့ email လိပ်စာက babies@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်ပါဝင်ဆွေးနွေးမိကြတဲ့သောတာရှင်တွေကိုဖိတ်ခေါ်ပါတယ်ရှင
်နာမည်စနေညဒိုင်းရိုက်လေးလိုင်းအစီအစဉ်မှာသောတာရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ပါတယ်ခင်ဗျာအခုတော့တိုင်းရင်းသတင်းလွှာအစီအစဉ်အလှည့်ရောက်ပါပြီတိုင်းချေဆိုင် BNI ဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွာကကြွဆိုပါရစေ။မြန်မာနိုင်ငံတွင်တန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျွန်မကအာမီပါ။ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာလို့ကတော့ဆန်ပြည်နယ်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအံပလောင်အမျိုးသားလူမျိုးရေးတပ်မတော် TNL နဲ့အစိုးရတပ်မတော်တို့ကြားမှာဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတဦးသေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့တယ်ဆိုတဲ့သတင်းဆန်ပြည်နယ်ဖလန်းမြို့နယ်ကကျေးရွာတစ်ခုမှာနေအိမ်တစ်လုံးမိလောင်မှုကြောင့်17နှစ်အောက်ကလေးငယ်၃ယောက်နဲ့မိခင်တစ်ယောက်သေဆုံးသွားတဲ့သတင်းနေရပြန်ပို့ခံနေရတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်စဲတောင်ကြီးရွာကစစ်ဘေးရှောင်ဒုက္ခသည်မိသားစု40ကျော်ဟာစာဝတ်နေရေးအခက်အခဲနဲ့ကြုံတွေ့နေကြရတဲ့ဆိုတဲ့သတင်းတွေကိုကြားချင်ရပါပါရှင်
။ကျမကနန်းဟွန်ပါသတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့အစိုးရတပ်မတော်တို့ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတဦးတည်ဆုံးပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်။မေလ၂ရက်နေ့ကမွန်းတဲ့ချိန်ကနေမွန်းလွဲပိုင်းအထိနမ်ခမ်းမြို့အရှိတောင်ဖက်နမိုင်ခန့်အကွာမှာတိုက်ပွဲဖြစ်ပွားခဲ့တာပါ။တိုက်ပွဲပြင်းထန်တဲ့အတွက်အစိုးရတပ်မတော်ဖက်ကတိုက်ပွဲဝင်ရဟတ်ရင်၂ဇင်းနဲ့ကူပစ်ခဲ့တယ်လို့ TNLA ပြန်ကြားရေးဌာနကထုတ်ပြန်ပါတယ်။နှစ်ဖက်ကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်ကောင်းခွရွာနဲ့နမ်ဟောင်ရွာအတွင်းလက်နက်ကြီးကြီးကြားရောက်ပောက်ကွဲတဲ့အတွက်အသက်80ကျော်ဒေါ်ရလိုင်းခွန်ရအမ်ဒီဆုံးပြီးကျေးလက်ရွာသူအမျိုးသမီး၃ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့နမ်ခမ်းမြို့ပြည်သူ့စည်းရုံးတာဝန်ကြီးဝန်ထမ်းတဦးကပြောပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်ကျေးရွာတစ်ခုမှာနေတလုံးမီးလောင်မှုကြောင့်၁၇နှစ်အောက်ကလေးငယ်၃ဦးနဲ့အတူမိခင်တဦးတေဆုံးသွားပါတယ်ပြီးခဲ့တဲ့တနင်္လာနေ့ည၁၇နာရီမှာဖလန်းမြို့နယ်စိတ်ငားမိုင်လောက်ဝေးတဲ့ဆွန်မွမ်ဆိုတဲ့ကျေးရွာမှာနေအိမ်မီးလောင်မှုဖြစ်ပွားခဲ့တာပါအင်းအောက်ကမိဖို့ကနေတဆင်စတင်လောင်ကျွမ်းခဲ့တာဖြစ်ပြီးမိခင်ဖြစ်သူကမိခိုးမှုနေတဲ့ကလေး၃ယောက်ကိုကယ်ဖို့ကြိုးစားရင်းအားလုံးတည်ဆုံရတာဖြစ်နိုင်တယ်လို့ဒေတာခန်တွေကပြောဆိုပါတယ်
ကချင်ပြည်နယ်မြစ်ကြီးနားမြို့မှာကွန်ပျူတာပထမနှစ်ကျောင်းသားကိုပြစ်တက်ခဲ့တယ်လို့စွပ်စွဲခံရတဲ့တပ်မတော်သားကိုစစ်ဆေးအရေးယူပြစ်ဒဏ်ပေးမှုမှာတရားမျှတမှုမရှိဘူးလို့ကျောင်းသားဖတ်ခင်ကပြောပါတယ်။ပြီးခဲ့တဲ့စနေနေ့ကကွန်ပျူတာကျောင်းသားမောင်ကွန်ဆန်းအောင်ကိုအောက်မေ့တဲ့ဆုတောင်းပွဲအခမ်းအနားမှာပြောကြားခဲ့တာပါ။ပြီးခဲ့တဲ့နှစ်ဇွန်လ20ရက်နေ့ကကွန်ပျူတာပထမနှစ်ကျောင်းသားမောင်ကွန်ဆန်းအောင်ပြစ်တက်ခံရမှုကြောင့်ပြစ်တက်သူလို့စွပ်စွဲခံရတဲ့မြမတပ်မတော်ထောက်ပို့တက်တားမောင်မောင်ကိုမြစ်ကြီးနားအခြေစိုက်မြောက်ပိုင်းစစ်ဌာနချုပ်မပခစစ်ခုံရုံးကထောင်တန်းနှစ်နှစ်ချမှတ်ခဲ့တာဖြစ်ပါတယ်ဒီအမှုနဲ့ပတ်သက်ပြီးတပ်မတော်ဖက်ကတေဆုံးသူကွန်ဆိုင်းအောင်နဲ့အဖွဲ့ဟာလုံခြုံရေးတပ်မတော်သားနှုတ်ကိုဝိုင်းပြီးထိုးကျိတ်တနက်လှုပ်ခဲ့တဲ့အတွက်မတော်တဆကြီးလွတ်သွားတာဖြစ်တယ်လို့တည်င်းထုတ်ပြန်ထားပါတယ်မောင်ကွန်ဆိုင်အောင်တည်ဆုံးမှုဖြစ်ရမှန်ပေါ်ပေါက်ရေးကော်မတီကပြည်သူလူထုနဲ့ဆက်ဆိုင်တဲ့မှုခင်းတွေကိုအရက်ဖက်တရားရုံးမှသာလွတ်လပ်စွာစစ်ဆေးသင့်တယ်လို့ပြောပါတယ်
။နေရပြန်ပို့ခံရတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြုံနယ်ကြောက်စက်တောင်ကျေးရွာကစစ်ပေးဆောင်ဒုက္ခတဲ့မိသားစု40ကျော်ဟာစာဝတ်နေရေးအခက်ခဲနဲ့ကြုံတွေ့နေရပါတယ်။2016ခုနှစ်မတ်လအတွင်းကရခိုင်တပ်မတော်အေအေနဲ့မြန်မာအစိုးရတပ်မတော်တို့အကြားဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်ရွာသားတွေဟာနေရွှန့်ခွာပြီးကြောက်တော်မြုပ်နဲ့ငစရိုင်းကျေးရွာမှာခိုလုံခဲ့ကြတာဖြစ်ပါတယ် သူတို့ကိုကြောက်တော်မြို့နယ်အုပ်ချုပ်ရေးမှူးကနေရက်မပြောင်းရင်အရေးယူမှာဖြစ်တယ်ဆိုတဲ့အတွက်ဧပြီလကစပြီးကိုယ့်အစီအစဉ်နဲ့ကိုနေရက်ပြောင်းခဲကြရတာဖြစ်တယ်လို့စစ်ဘေးဒုက္ခတဲ့ဦးမောင်လသိန်းကပြောပါတယ်။စစ်ရှောင်သူတွေအတွက်အိုးအိမ်ပြန်လည်ပြုတ်ပင်ပေးဖို့နဲ့စားတောက်ရေးတွေအတွက်တက်ဆိုင်ရာကတဆုံတရာအကူအညီပေးမှုမရှိဘူးလို့သူတို့ကပြောပါတယ်။
ထိုင်းမြန်မာနယ်စကရင်ပြည်နယ်မြဝတီမြို့မှာမီတာခတ်တုံးမြင့်ကောက်ခံမှုရှိလာတဲ့အတွက်မီးအားဖြန့်ဖြူးခွင့်ပေးထားတဲ့ကုမ္ပဏီကိုဒေတာခန်တွေကစီတန်းလဲလဲစန်ဒပ်ထုတ်ဖော်မှုတွေပြုလုပ်ခဲ့ပါတယ်ဒေတာခန်200ကျော်ဟာမေလ1ရက်နေ့မှာစန်ဒပ်ပြခဲ့ကြတာပါမြဝတီမြို့လက်စစ်မီးအားရှိရေးအတွက်ထိုင်းနိုင်ငံလက်စစ်မီးအားကိုဝယ်ယူပြီးရခိုင်ကတာဝန်ယူဖြန့်ဖြူးပေးတဲ့ NGL ကုမ္ပဏီနဲ့အစားထိုးတာဝန်ယူဖြန့်ဖြူးတဲ့ရွှေတောင်ရင်းကုမ္ပဏီတို့ကမီတာခတ်ကိုတယူနစ်ထိုင်းပန်ငွေ4ပတ်ကနေ6ပတ်အထိတိုးမြင့်ကောက်ခံလို့ဒေတာခန်တွေကနေအခုလိုစာနာထုတ်ဖော်တာဖြစ်ပါတယ်ဆန္ဒထုတ်ဖော်တဲ့ဒေသခံတွေဟာဒေသအာဏာပိုင်ကုမ္ပဏီတာဝန်ရှိသူတွေနဲ့ဆွေးနွေးညှိနှိုင်းသွားမှာဖြစ်ပြီးတစုံတရာပြန်လည်တုံ့ပြန်မှုမရှိရင်နောက်တစ်ကြိမ်ထပ်မံဆန္ဒထုတ်ဖော်မှာဖြစ်တယ်လို့လည်းဆန္ဒပြဦးဆောင်သူတွေကပြောပါတယ
်အခုသတင်းလာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်အတွင်းမှာမူရစ်ဆေးဝါးတုံးဆွဲမှုရောင်းဝယ်မှုတွေဟာအလွန်ကြုံများပြားနေတဲ့အတွက်ကချင်ဘာသာရေးခေါင်းဆောင်တွေကချင်လူထုတွေနိုင်ငံရေးတက်ကြွလှုပ်ရှားသူတွေစုပေါင်းပြီးတော့မူရစ်ဆေးဝါးကိုတိုက်ဖြတ်လာတာနှစ်နဲ့ကြီးရှိနေပေမဲ့မူရစ်ဆေးဝါးပပျောက်ခြင်းမရှိဘဲလူထုကိုအန္တရာယ်ပြုနေစေပဲဖြစ်ပါတယ်။ဘာကြောင့်အခုလိုဖြစ်နေပါသလဲ။ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးတော့ဆိုင်းမွန်းကနေတင်ဆက်ပေးပါမယ်။
ကချင်ပြည်နယ်အတွင်းမြို့တိုင်းရွာတိုင်းမှာမူရစ်ဆေးဝါးအထူးပေါ်များနေပြီးမူရစ်ဆေးဝါးတိုက်ဖြတ်ရေးအတွက်ကိုထူကိုထားလှုပ်ဆောင်နေရတယ်လို့ဝိုင်းမော်မြို့နယ်ကချင်လူထုအခြေပြုမူရစ်ဆေးဝါးတိုက်ဖြတ်ရေးအဖွဲ့မှအတွင်းရေးမှူးဦးလွန်ခေါင်ကပြောပါတယ
်မီတာစုတိုင်းအိမ်ထောင်တိုင်းကျေးရွာတိုင်းရက်ကွက်တိုင်းမြို့နယ်တိုင်းမှာဒီမူရစ်ဆေးဝါးစီဝင်ပြန့်နှံ့မှုဟာအင်မတမကျေပြန့်တိုးပွားမှုနှုန်းအင်မတများနေတဲ့အတွက်ကြောင့်မလို့ဒီလူတိုင်းတရားကိုပါဝင်လှုပ်ဆောင်ခြင်းဖြစ်တယ်ဒါကအကုန်လုံးမပါဘဲနဲ့အကုန်လုံးမပါဝင်ဘဲနဲ့နေအန်ဒီပို့ပြီးတော့ကြီးလာနေတယ်ဆိုတော့တွေ့လို့ဒီနေ့လူထုတရက်လုံးကဒီစီမံချက်လုံးကကြီးမှတတတာပါဝင်နေကြခြင်းဖြစ်တယ်
မူရင်စေဝါကင်းစင်ဖို့ပိန်ခင်းတွေကင်းစင်ဖို့အတွက်မြန်မာဆိုရက15နှစ်စီမံကိန်းကနေ2019ခုနှစ်အထိ5နှစ်အတွက်ထပ်တိုးပြီးတိုက်ဖြတ်သွားဖို့ချမှတ်ထားပါတယ်လက်တွေ့မှာကတော့မူရင်စေဝါပေါ်များနေတာဟာနိုင်ငံတော်ဆိုရက်ကိုတိုင်လက်တွဲဖော်ဆောင်မှုအားနည်းနေတယ်လို့မြစ်ကြီးနားမြို့ကကချင်လူထုအခြေပြုမူရင်စေဝါတိုက်ဖြတ်ရေးအဖွဲ့ကအတွင်ရင်မှူးဦးတမ်ဂွန်းကပြောပါတယ်
ဒီတို့လူထုမူရစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းမှာဒီခက်ခဲနဲ့ဟန့်တာဖြစ်စေတာကဒီအဓိကတော့ဒီနိုင်ငံတော်ရဲ့မူပေါ်စီချမှတ်ထားတဲ့အတိုင်းဒါအကောင့်ထေဖို့မှုအားနည်းချက်ကဒါတို့ဒီမူရစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းကြီးမှာဒီဟန့်တာဒီတစ်ခါတည်းအခက်ခဲဒီဖြစ်စေတယ်လို့အဲ့လိုခံစားပါတယ်
ကချင်ပြည်နယ်တွင်မူရစ်ဆေးဝါးတွေဘိန်းခင်းတွေကင်းစင်ဖို့အောင်မြင်စွာတိုက်ဖြတ်နိုင်ဖို့အတွက်ကချင်လူထုစုပေါင်းဆွေးနွေးပြီးဧပြီလ25ရက်နေ့နေ့စဉ်နေ့တိုင်းကချင်လူထုမူရစ်ဆေးဝါးတိုက်ဖြတ်ရေးနေ့အဖြစ်သတ်မှတ်ထားပြီးမူရစ်ဆေးဝါးတိုက်ဖြတ်ရေးလုပ်ငန်းကိုလှုပ်ဆောင်လာခဲ့ပါတယ်။2023ခုနှစ်ကနေ2016ခုနှစ်အထိကချင်ပြည်နယ်တွင်ဘိန်းဆိုင်ဧက9000ကျော်ဖြတ်စည်းနိုင်ခဲ့ပြီးပင်ပြူနယ်စိတ်ကြွဆေးပြားကာလတံဖိုးကြက်သိန်းပေါင်း6000ကျော်ကိုဖျက်ဆီးနိုင်ခဲ့တယ်လို့မူရင်ဆေးဆွဲတူဦးရေ1000ကျော်ကိုလည်းဆေးဖျက်ပေးနိုင်ခဲ့တယ်လို့ကချင်လူထုမူရင်ဆေးဝါတိုက်ဖျက်ရေးအဖွဲ့ပက်ကြဆန်ကနေထုတ်ပြန်ထားပါတယ်
။ဆက်ပြီးတော့မွန်လူထုအားစန့်ကျင်ကန့်ကွက်ထားတဲ့မော်လမြိုင်နဲ့ချောင်းစုံဘလူးကျွန်းကိုဆက်သွယ်ထားတဲ့တန်လွေမြစ်ကူတံတားအမိကိုပိုကျော်အောင်စန်းတံတားဆိုပြီးတော့ NLD အစိုးရကနေတံတားဖွင့်ပွဲကိုလာမယ့်အပတ်ထဲမှာကျင်းပမှာဖြစ်ပါတယ်။မွန်ဒီသားခန့်တွေစက်ကျင်ကန့်ကွက်ထားတဲ့ကြားကအခုလိုတရားဝင်သတ်မှတ်ဖို့ပြင်ဆင်နေမှုဟာဘလို့ကြေရိုက်မှုတွေဖြစ်ပေါ်လာနိုင်မလဲဒီအကြောင်းကိုမိရင်စိုင်းကစူးစီးထားပြီးတော့နမ်ဟုံကနေတင်ဆက်ပေးထားပါတယ်
တရားဖွင့်ပွဲအခမ်းအနားကိုမေလ9ရက်နေ့မှာဖွင့်လှစ်ဖို့ပြင်ဆင်နေပါတယ်တရားဖွင့်လှစ်မဲ့အစီအစဉ်ကိုမွန်ပြည်နယ်ဝန်ကြီးချုပ်ဒေါက်တာအေးဆန်ကအခုလိုပြောပါတယ
်အဲ့ဒါစစ်ဘုတ်ကလည်းဆောက်လေးဝင်ကြီးနေတာပဲ။ဘာလို့လဲ။ကျုပ်တက်တယ်။ဒါပါ။အဲ့ဒါကြီးပါကျွန်တော်တို့ကတရားပြတဲ့ပြည်ပွဲစီစဉ်။ဒါမှပြတဲ့။
တ ဒါဘောကိုဧပြီလ29ရက်နေ့ကရာယီဖြတ်တန်းခွင့်ပြုထားပေမဲ့မေလ9ရက်နေ့ကျရင်ရာယီပြန်ပိတ်မှာဖြစ်ပါတယ်9ရက်နေ့ဖွင့်ပွဲပြီးတော့တရားကို24နာရီပြန်လည်ဖြတ်တန်းသွားလာခွင့်ပေးမယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်ဒီတန်လွင်မြစ်ကူးတရားကိုဦးသိန်းစိန်အစိုးရလက်ထက်ကတန်လွင်တရားချောင်းဆောင်အမိနဲ့စီမံကိန်းစခဲ့ပေမဲ့စီမံကိန်းပြခန့်နည်းလက်ရှိ NLD အစိုးရလက်ထက်မှာတော့တရားအမိကိုပို့ချုပ်အောင်စမ်းတရားအမိအဖြစ်ပြည်သူ့လူတော်ကနေပြောင်းလဲအတည်ပြုခဲ့ပါတယ်။တန်လွင်တရားချောင်းဆောင်ဆိုင်ရာလူထုလှုပ်ရှားမှုကော်မတီကဦးဆောင်သူမင်းအောင်မွန်ကပို့ချုပ်အောင်စမ်းတရားဆိုတဲ့အမိကိုလက်မခံတဲ့အကြောင်းနိုင်ငံတော်ဓမ္မဒထံတင်ပြသွားဖို့ရှိတယ်လို့ပြောပါတယ်။
ဒီကကျွန်တော်တို့ကပေါ့နော်ကျွန်တော်တို့ကသဘောမချဘူးကောက်ွက်တယ်ကျွန်တော်တို့ကအစဉ်ဆက်ဆက်ပြောင်းတယ်ဘာလို့ဒါကြတော့ဒီလိုစီစံလို့စံလို့မကန့်ကျင်ဘူးကျွန်တော်တို့ကတော့သူရှိတယ်အဲ့ဒီပုံမျိုးဒီလိုကျွန်တော်ကလောက်စားရှိတာဘာလို့လဲကျွန်တော်တို့ကဘယ်လိုအားစုလို့ရှိလဲကျွန်တော်တို့ကဒီလိုခံရတဲ့မှတ်ကောက်ွက်တော့ကျွန်တော်တို့ကတော့တိုင်းတိုင်းရောက်ကြည့်လို့ကျွန်တော်တို့ပြန်တော့မယ်အဲ့ဒါလည်းစစ်တပ်ကနေ
အဲ့ဒီတန်လွင်မြစ်ဖြတ်ကူးတဲ့မော်လမြိုင်ဘလူးကျွန်းတရားကိုပို့ချုပ်အန်ဆန်းတရားဘလူးကျွန်းအမီနဲ့ဒေါအောင်ဆန်းစုကြည်အစိုးရကဧပြီလ26ရက်နေ့ညနေပိုင်းမှာဆိုင်းပုတ်တင်ခဲ့ပါတယ်။အဲ့ဒီကိစ္စကန့်ကွက်ကြောင်းလူထုတသိန်းကျော်လက်မှတ်ရေးထိုးပြီးနိုင်ငံတော်ဓမ္မဒနဲ့တိုင်းရင်းသားရေးရာဝန်ကြီးထံမေလ2ရက်နေ့ကတောင်းဆိုတင်ပြထားပါတယ်။အရှိပေ 9,200 ကျော်ရှိတဲ့အဲ့ဒီတရားကိုကြံ့ငွေ 36,000 နီးပါးနဲ့ဦးသိန်းစိန်အစိုးရခေတ်ကစတင်တည်ဆောက်လာခဲ့တာပါဒေတာခန့်လူထုအတွက်အကျိုးများပေမဲ့တရားအမည်ကိုတော့လူထုကလက်မခံပါဘူ
းအခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရှမ်းပြည်မြောက်ပိုင်းနမ်ခမ်းမြို့နယ်အတွင်းမှာတအန်းပလောင်အမျိုးသားလူမျိုးရေးတပ်မတော် TNLA နဲ့အစိုးရတပ်မတော်တို့အကြမ်းဖြစ်ပွားတဲ့တိုက်ပွဲကြောင့်ဒေသခံအမျိုးသမီးတဦးတေဆုံးပြီး၃ဦးဒဏ်ရာရရှိခဲ့ပါတယ်။ချင်းပြည်နယ်ဖလန်းမြို့နယ်အတွင်းကျေးရွာတစ်ခုမှာနေအိမ်တစ်လုံးမိလောင်မှုကြောင့်၁၇နှစ်အရွယ်ကလေးငယ်၃ယောက်နဲ့မိခင်တစ်ယောက်တေဆုံးသွားပါတယ်။နေရပြန်ပို့ခံရတဲ့ရခိုင်ပြည်နယ်ပုံနာကျွန်းမြို့နယ်ကြောက်ဆဲတောင်ကျေးရွာကစစ်ဘေးရှောင်ဒုက္ခတဲ့မိသားစု40ကျော်ဟာစားဝတ်နေရေးအခက်အခဲနဲ့ကြုံတွေ့နေရပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
BNI ဝိုင်းတော်သားတွေတင်ဆက်တဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်ခင်ဗျာ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ VOA ကိုတည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့VOA email is burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတစ်ဆင့်ဆက်သွယ်မယ်ဆိုရင်လိပ်စာက VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်စာလိုက်တက်တာအမှတ်855ရန်ကုန်စာလိုက်ကြည့်ဖြစ်ပါတယ်ခုတော့သတင်းအကျဉ်းချုပ်ကိုကိုအောင်လင်းဦးကပြောပြမှာဖြစ်ပါတယ
်နိုင်ငံလှုပ်ရှားမှုတွေမှာပါဝင်နေတဲ့ခရီးရန်ဖျားကြောင်းတွေပေါ့ကွန်ကင်လကွေမပေးပဲဆွေရကတားမြစ်ထားတာကိုတမနာဒေါ်နယ်ထရန့်ကရှော့ပေးဖို့စီစဉ်နေပါတယ်။ကွန်ကောက်ကမှုပြုဝင်ပြောင်းလဲမဲ့အစီအစဉ်တစ်စိတ်တစ်ပိုင်းဖြစ်ထုတ်ပြန်မဲ့တမနာအမိန့်ကိုတော့ဒီကနေ့လက်မှတ်ရေးထိုးအတည်ပြုသွားမှာပါ။အမေရိကန်ပြည်အစုမှာအိုဘားမားကဲလိုလူစီများတဲ့ဖုန်းနှုတ်ချထားတဲ့ကျန်းမာရေးဆက်ရှိမှုအစီအစဉ်ကိုပယ်ဖျက်ပြီးအစားထိုးမဲ့ဥပဒေကြမ်းတစ်ရပ်ကိုဒီကနေ့အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်။မလာတယ်မှာတော့ကအလားတူမဲခွဲဆုံးဖြတ်ဖို့ကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ရပေမဲ့ဒီချိန်မှာတော့ထက်နဲ့အောက်လွှတ်တော်နေ့စလုံးမှာလူများစုဖြစ်ထိန်းချုပ်ထားတဲ့ Republican ကိုယ်စားလှယ်တွေကလိုအပ်တဲ့ထောက်ခံမှုအလုံးလိုက်ရလိမ့်မယ်လို့လည်းယုံကြည်ထားတဲ့အကြောင်းအောက်လွှတ်တော်လူများစုခေါင်းဆောင်ကပြောဆိုထားပါတယ်။တရုတ်နိုင်ငံအနေနဲ့မြောက်ကိုရီးယားရဲ့ဆက်ရှိတိခတ်နိုင်စွမ်းကိုမဆန်းသတ်ဖို့တရုတ်စိုးရပိုင်မီဒီယာတွေရဲ့ပြောဆိုချက်တွေကိုရည်ညွှန်းပြီးရှက်ရှက်ပါပါမြောက်ကိုရီးယားကတရုတ်နိုင်ငံကိုတိုက်ရိုက်ဝေဖန်ပြောဆိုလိုက်ပါတယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်တွေကိုဆွန့်လွှတ်ဖို့တရုတ်နိုင်ငံရဲ့တောင်းဆိုမှုတွေဟာဘောင်ကျော်တဲ့လုပ်ရဖြစ်တယ်လို့မြောက်ကိုရီးယားရဲ့အခွင့်အရေးကိုချိုးဖောက်အောင်ရောက်တဲ့အကြောင်းကိုရီးယားဗဟိုသတင်းစင် KCN ရဲ့သဘောထားထင်မြင်ချက်ဆောင်ပါမှာဖော်ပြခဲ့တာပါ။မြန်မာနိုင်ငံရဲ့ကက်သလစ်ခရစ်ယာန်ကိုင်းတော်ဖာတီကန်ရဲ့တန်တမာဆက်စံနေအပြည့်ဝထားရှိဖို့သဘောတူလိုက်ပါတယ်မြန်မာနိုင်ငံကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်နဲ့ပုပ်ရဲမင်းကြီးဖရန်စစ်တို့ဖာတီကန်မှာဒီကနေ့တွေ့ဆုံခဲ့ပြီးတဲ့နောက်မှာပဲဆက်ဆံရေးတိုးမြင့်မဲ့အစီအစဉ်ကိုကြီးညာလိုက်တာပါအစီအစဉ်ရရန်ကုန်မြို့မှာဖာတီကန်ကျောင်းတော်ရဲ့တန်ရုံပွင့်လှစ်သွားမှာပ
ါကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုကိုအောင်လင်းဦးပြောပြခဲ့တာပါဒီညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပြီးအသံလွှင့် engineer ကတော့ Patrick Deya ဖြစ်ပါတယ်VOA American တန်ညာဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00 ထိလိုင်းလိုမီတာ24-25-32-51တို့ကနေတင်ဆက်ခဲ့တာပါ။သတို့ရှင်နေအားလုံးဘေးပြာဝေးကွာပြီးစိုးရိမ်မှုကင်းရတဲ့ညတညဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.